ော့လူလောကမှာအစင်မကြီးမှုလေးတွေကဒီလိုပဲမကြမကြသိရတတ်ပါဘူး။အဲ့လိုအစင်မကြီးမှုနဲ့သိရတဲ့ကမှာစိတ်ကိုမထားတတ်လို့ရှိရင်စိတ်ကတုန်ခံတယ်နော်။ဒီအပ်လို့ဒေါမနတဖြစ်တယ်။အမှန်စင်ပိုင်ကုန်ခံတော့မနှွမ်းနေတော့ဘူး။ဘလူကြည့်ရင်ဒီလူကြည့်တယ်လေဖြစ်တတ်တယ်နော်။အဲ့တော့ဘုသူ့ဘုရားမှာအပြည့်အစုံမှုမလိုပါဘူး။လောကသဘာဝအစင်မကြီးမှုဆိုတာဖြစ်တတ်တဲ့သဘောပါ။နောက်ကိုယ်စိတ်ကလေးကိုကြည့်ပြီးတော့သိပြီးတော့ရင်းချောင်းထားလိုက်တာ။အမှန်တရားဥပ္ပန်းတာပဲ။အမှန်တရားပူလာတာ။အဲ့တော့ဒီကုတုံပြရတဲ့ဥပမာလေးလိုပဲ။နောက်လည်းပဲဒီလိုအစင်မကြီးမှုလေးတွေဆိုတာမသိမသိသိရဘူး။ဒီလိုကစိတ်ကလည်းမလုပ်တဲ့။ခစ်လာတဲ့အချိန်ကိုတဏ္ဍာလောက်အကောင်းဆုံးဖြစ်အောင်အသုံးချပြီးညှို့ပဲလုပ်ပါရဲ့။အဲ့တော့အခုအချိန်ရတော့မှန်တော့အဲ့ဒါအပူဆုံးသဘောကျတာ။ဘာမှမပြောသေးခင်မှာပြောမဲ့ဒီလိုနားမဲ့ဒီလိုခဏလေးကြည်ရှုမှတော့နေလိုက်ရတာ။တော်တော်ကောင်းပါနော်။စိတ်ကလေးတစ်မျိုးရင်းချတာလေ။စိတ်ကအိမ်ကန်သွားတဲ့ပြည်နော်။သူကလွတ်တာစိတ်အားသွားလို့ပြောမယ်နော်လူတို့များစိတ်မအားဘူးသူစိတ်မပြည့်နော်ဒါချဲ့ဖို့ဆိုတာတော်တော်မလွယ်ဘူးနော်ဝင်တစ်ချက်ဝင်တစ်ချက်ဒီဖြစ်မှာနော်အဲ့လိုစိတ်ကိုဒီနေနေကြားထားပြောဘာမှမသေးဘူးလက်တည်းကစိတ်ကအားသွားအဲ့ဒါဥပမာလေးတစ်ခုဖတ်ပြထားတာလေးစဉ်းစားပြောပြနေပါလိမ့်ဘုန်းကြီးတစ်ပါးစီဒကာကြီးတယောက်ကဒါဖူးဒါကြီးကလည်းခေပုံညာတအလုတ်ကြီးကကြီးတွေလုပ်နေတယ်။တရားတွေပါလည်းပဲသူကအများကြီးသိလာတယ်။သာဝေဘုဒ္ဓအင်းတန်ကျွယ်။အဲဘုန်းကြီးကတော့သူကသာဝေပရိယတ်ကြီးလည်းကျွမ်းကျင်ပါလေ။တရားဘာဝနာလည်းပဲဝန်များထုတ်တဲ့ဘုန်းကြီးပါဖြစ်ပါလေ။အဲ့တော့အဲ့ဒီကကြီးကရောက်လာတဲ့အခါသူတရားနဲ့ပတ်သက်တာမေးချင်ကြောက်ချင်လာတာပါပဲ။ရောက်လာတဲ့အခါသူဖတ်ထားတာတွေသိထားတာတွေသူအများကြီးပြောပြတာအဲ့ဒီဘုန်းကြီးကိုကြောက်တာကြောက်တော့အဲ့ဒီကြားထဲမှာလည်းအဲ့ဒီဘုန်းကြီးကတပည့်ပြောက်ကိုဒီတရားကြီးကိုယင်းနေတိုက်ဖို့ဆိုတော့စီစဉ်ခိုင်းတော့ယင်းနေဗန်းလေးရောက်လာတဲ့ခါမှာယင်းနေခရားနဲ့ယင်းနေခွက်လေးပါလာတယ်အဲ့တော့ဘုန်းကြီးကယင်းနေခရားလေးကိုကန်ပြီးတော့မဲ့တာယင်းနေခွက်တယ်အဲ့တော့ခွက်ကပြည့်တော့ဒီတော့ဘုရားဆက်ကတော့နှဲ့နေပြီ။ဆက်ကတော့နှဲ့တော့ဗာဖြစ်ကုန်တယ်။ခြံကြကုန်တယ်နော်။အဲ့တော့အဲ့ဒီကောင်ကြီးကပြောတယ်အရှင်ဘုရားဒီနေ့ဆက်ကခြံကြကုန်ပြီ။ဆိုတော့အဲ့ဘုရားကဗာပြောလဲ။ဒကာကြီးစိတ်ကလည်းခြံနေပါပြီ။နော်။နောက်ထပ်ထည့်လို့မရတော့ပါဘူး။ဒါလေးကဂျပန်ဘုန်းကြီးကျောင်းနဲ့ပတ်သက်တဲ့တောက်တုတ်ကိုဖတ်ပူတာပါနော်။အဲ့တော့လူတွေစိတ်ကအကြောင်းအရာမျိုးနဲ့ပြည့်ကြခြံနေတရားထုတ်တဲ့သူကတော့အဲ့ဒီမလိုအပ်တဲ့စိတ်ထဲမှာရှုပ်နေတဲ့အမှိုက်တွေပဲသူကတော့ဒါတွေကိုထုတ်ပြလို့ရတယ်ရှင်းထားလို့ရတယ်တရားထုတ်တဲ့သူရဲ့စိတ်ကဘာနဲ့တူလဲဆိုတော့တရားခန်းနဲ့တူတယ်တရားထုတ်နေတဲ့သူရဲ့စိတ်ကတရားခန်းနဲ့တူတယ်တရားခန်းဆိုတာအင်္ဂန်တိုင်းရှင်းတဲ့နေရာဖြစ်တယ်ယသိမျိုးစုံပြည့်ပြတ်ထုတ်ထွေးနေတဲ့နေရာမဟုတ်ဘူးအမှန်တော့ဘုရားကမှဘုရားရုပ်ပေါ်တော့သူကလည်းဘာမှမရှိဘူးတော်တော်ကောင်းချင်းတယ်သူချင်းတယ်ဘာမှမရှိတဲ့အခန်းလေးကိုမနေရဘူးစိတ်ထမှဘယ်လိုနေလဲစိတ်ကလည်းချင်းသွားတယ်နော်အင်းအမှန်တန်ရှုပ်ထွေးနေတဲ့နေရာရောက်သွားရင်စိတ်ပါရှုပ်ထွေးသွားတယ်ခုပေါင်းဝင်ကျင်မှာရှိတဲ့ညပစ္စည်းတွေကသူ့စိတ်ကိုတနည်းတစ်ပုံအပြည့်သွားမှုနော်ကိုကတတိတာမထားမိရနော်ပစ္စည်းအားလုံးကလူစိတ်ကိုသွားမှုပစ္စည်းပေါင်းထောင်ပေါင်းနဲ့ပြည့်နေတဲ့စိုးစားကြီးခံစံလေးကိုဝင်လိုက်ရတာနဲ့ဘာမှမရှိဘဲနဲ့လုပ်ပေါ်တော့သူပဲဒီနေဒီခင်ဗျာနေတဲ့အတင်ကတန်ရှိတဲ့ဥပေါ်တော့သူပဲရှိတဲ့ဘုရားခန်းလေးကိုဝင်လိုက်ရတယ်စိတ်ကမှခံစားမှုဘယ်တော့ကွာသွားမလဲနော်နိုင်ရှင်ကြည့်ပို့တာဆိုတော့ကိုယ်စိတ်ကိုကိုပြန်ကြည့်ပြီးတော့မပြားမပြားချင်းအောင်ထားတင်တယ်ကိုယ်စိတ်ကိုဘုရားခန်းကိုပို့ထားတင်ရောက်မလာတဲ့အရာတွေကိုရောက်မလာအောင်စင်ဆာလုပ်ဖို့လိုတယ်နော်စစ်တော့ဒီဥတည်ထားဖို့လိုပါတယ်ဒါတ အဲ့တော့ကြုံကြဲပြီးပြောလိုက်ရတယ်ကြောင်းပါအဲ့တော့ဒီမှာတွေ့ရတဲ့ဒကာကြီးတွေဒကာမကြီးတွေဟာအရင်လဲခဏခဏတွေ့ရခဲ့ပြီနော်အဲ့တော့ဒီတစ်ခေါက်ညာကိုကြွလာတုန်းကလည်းပဲအခုတွေ့နေတဲ့ဒကာကြီးတွေဒကာမကြီးတွေကတော်တော်များများဟိုမကြိမ်သုံးကြိမ်တွေ့ခဲ့ရပြီအဲ့တော့အကြောင်းအရာပြုစုလည်းပဲကြုံတိုင်းစဉ်းစားစရာလေးတွေဖြစ်အောင်ပြောပြတာနော်အလုံးပဲဉာဏ်ပညာရှိတဲ့လူတွေဖြစ်ပါတယ်အလုံးမဲ့ပြည့်စုံပြည့်မြတ်ပြီးသိရတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒါကြောင့်လည်းတရားဘာဝနာတွေ၊ပွားများတွေ၊လေ့လာတွေ၊အားထုတ်ချက်များတွေပြည့်စုံပြည့်မြတ်တာတွေလုပ်မှာမဟုတ်ပါဘူး။အဲ့တော့ဒီမှာသိကြတဲ့တရားတွေမှကြီးအခုဒီညာကုံရောက်တစ်ခိုက်မှာတောင်းမှတစ်ချို့ကနှစ်ခါသုံးခါသိရတယ်နော်။ဒါပေမဲ့ဒီလောက်ကမကပါဘူး။ဘုရားအရင်ခောက်တယ်လည်းမရောက်တော့လည်းပဲသိရဘူးပါနော်။ဒါရင်လားဆိုတော့ဒီဘုမုန်းတော်အဲ့လိုမခံစားမိအတိတ်ဘဝမှာမြားဆိုတာလည်းပဲကြည့်ခဲ့ကြည့်ခဲ့ဥမှာနော်အမှန်တန်ဒီဘုရားလာတဲ့ဆံနေရာကြီးမှာရှင်မျိုးမတော်ဘူးတဲ့ကွာရှိပါဘူးလို့ကြားရတာရှိပါတယ်နော်အဲ့ဒီသဘောတန်းပါလေဘဝမှာမြားဆိုတာတုံးနဲ့သူကြည့်ခဲ့ကြည့်ခဲ့ဘူးကြတဲ့ဒီပေပဲဖြစ်မှာဒီကမှုကြပါလေအဲ့ဒီအရင်းအမြစ်ဘဝကြီးကလည်းပဲတုံးချုပ်ကိုတူတတ်နေတော့ဆောင်ရွက်ပေးခဲ့တဲ့သူတွေဖြစ်မှာပါပဲနော်တုံးမြတ်တာတုံးမှာသာကြီးရတယ်ဒီပဲဖြစ်ပါမှာပါလေ။တော့ဒီမှာရှိတဲ့ပြိတ္တာအားလုံးသူ့စိတ်ကမှာအဲ့လိုလေးနှလုံးသွင်းလိုက်ရှိရင်အင်တန်ကြီးလေးအင်းကြံဘူးညာဒီမှာနော်။ဒါသဘောအမှန်ပဲ။အဲ့တော့ဘောကတဏျာမှာဘာလို့ရှိတယ်ဒီငယ်လေးတို့ရောက်လို့မရဘူးနော်။ဒီဘောလေးကိုကြည့်မသိတော့အရင်မိုးတဲ့ဒီကတော့ကြည့်တာပေါ့နော်။ဘောကတဏျာမှာကျတော့အဲ့ဒါပြောလို့မရဘူး။အခုဘုရားမှာဆရာတစ်ပည့်ဆိုပေမဲ့အရင်ဘုရားတော့ကဘယ်သူကဆရာတစ်ပည့်ဆိုပြောလို့မရဘူးနော်အဲ့တော့ဘာမှဟိုကြည့်နေရဲသူရဲ့သဘောထားတွေနဲ့မာမာနနဲ့ဖြစ်ပြမရှိဘူးနော်အဲ့တော့ဒီဘုရားကလည်းပဲဟိုသိတာလေးတွေမှတ်ဖို့ဖတ်ဖို့ဓာတ်လေးဟိုအားထုတ်ချက်တာလေးဓာတ်လေးတစ်ဆင့်ပြန်ပြောတဲ့အခါမှာဟိုငါကအကုန်လုံးသိတယ်သူတို့ကဘာမှမသိဘူးလို့လည်းဒီလိုသဘောမထားပါဘူးနော်ဟိုမိမိသိတဲ့လောက်ကိုမြတ်တာလက်ဆောင်ဖြစ်နေကြည့်လိုက်တဲ့သဘောပါ။ဒါကြီးတို့လည်းပဲအသက်ကြီးတော့ကြီးကုန်ပြီ၊ဘဝတည်ကုန်ပြီ၊တမယာပြီ။ဒီတရားဘာဝနာလည်းပဲတတိယဒီကုန်၊ပฏิပတ်ဒီကုန်၊ကိုစွန့်နေတဲ့လောက်လက်ကျင်ပွားများအထုဆက်တာတွေကမျက်မှောက်ပါဘူး။အဲ့တော့ဒီဘုရားရဲ့စေတနာကလူတိုင်းရဲ့ဘဝအဖက်ဖက်ကအဆင်ပြေစေတယ်ဒီညာရေးဘက်ကလည်းသင်ကြည်သေးခြင်းနဲ့၊ကျမ်းမာရေးဘက်ကလည်းသင်ကြည်သေးခြင်းနဲ့လူမှုဆက်ဆံရေးနဲ့ပတ်သက်လို့လည်းအသိဉာဏ်ဖြစ်စေခြင်းပါတော့။ဒါကြတော့လူ့ဘဝမှာသိချင်းစရာအကြီးမားဆုံးကသဝနေယုံဖြစ်တာမဟုတ်ပါဘူး။သဝနေကအသိဉာဏ်တော့လုံးလုံးရောက်တိုင်ရမယ်နဲ့ကောအသိဉာဏ်တော့ပြည့်စုံသွားတာပါပဲ။ဖြစ်သွားတာပါပဲနော်။သိချင်းမှုအကြီးမားဆုံးဆက်ဆံရေးမကောင်းဘူး။ဆက်ဆံရေးအဆင်မပြေလို့ပါမိသားစုမှာဖြစ်တဲ့ကြောက်ကြောက်သဘောထားမှန်ကြလို့ကြောက်ကြောက်နိုင်ငင်ရလို့ကြောက်ကြောက်နားမလဲလို့ကိုကြီးမသာလို့ကိုကမချစ်နေတာကိုအလုံးစုံမျှော်လင့်လို့ဖြစ်ရင်းမှုကြီးဖြစ်ကြရတာနော်အဲကြောင့်စုံတိုင်းစုံတိုင်းနဲ့လူနဲ့သူဆက်ဆံတဲ့ကမှာဘယ်လိုသဘောထားမျှချင်းလဲဆိုတာကိုလည်းအချိန်တော်များပါပြီးပြောဦးပါအဲတော့အခုလို့ဘဝတက္ကရာမှာကျောင်းနဲ့ပြောင်းသင်္ခါများစွာသင်ရုံတော်ခဲ့ဘူးလေဆရာတစ်ပည့်တော်ခဲ့ဘူးလေမိဘတော်ခဲ့ဘူးလေဆိုတာမျိုးကိုတကယ်ဒီလိုနဲ့နှလုံးသွင်းနိုင်မယ်ဆိုရင်ဒီလောက်နဲ့ကိုပဲကောင်းတဲ့သက်သာလေးမှာအများကြီးသင်ပြနေမှာနော်အဲ့လိုကောင်းတဲ့သက်သာလေးမှာလည်းသင်ပြသေးခြင်းနဲ့ဒါရင်မကသေးဘူးသာတော်ကြီးနဲ့သင်ကြရလို့မှာတကယ်လေးနဲ့တည်းမြင့်မြတ်တဲ့ဝိပဿနာဉာဏ်နဲ့ဉာဏ်ပညာကိုလည်းရသေးပြီပါဒါကြောင့်ပြောတတ်တယ်လို့အခုခေတ်အထူးသဖြင့်လူငယ်ပိုင်းလူလတ်ပိုင်းပို့ပြီးတော့ဟိုစဉ်းစားကြည့်အောင်စဉ်းစားတတ်အောင်စဉ်းစားကြည့်အောင်အစအနလေးပေးရလို့ပါနော်ဒီလိုစုံတဲ့အခါမှာပြောခဲ့ဦးလိုက်တာတွေကိုအနံ့ကျင်းထားတာတွေကိုလည်းတချို့ပြန်ပြီးတော့အထက်တက်ကကနားထောင်ပြီးတော့တစ်ခေတ်ပြီးပို့ပြီးတော့ပေါက်လာရတယ်ဒီတရားတွေကိုနားရတာလည်းကိုပဲသိမ်းသဘောထားတွေပြုတော့မှန်ကန်လာတယ်။သိမ်းသဘောထားမှန်ကန်လာလို့သိခန္ဓာမှုလည်းအငြင်းနဲ့တိုင်ပြုတော့ရကြတယ်ဆိုတာကိုခဏခဏလာပြီးတော့ရှောက်ကြလို့
သမဏဝန္တပါ။
မင်းမင်းနေနဲ့လောကကြီးကိုဒီကြီးနဲ့ပဲအကျိုးဆောင်နိုင်ပါလေ။အစားဘာမှမပေးနိုင်ဘူး။ဒီနေ့လည်းပဲစလားကြာလေးတွေအများကြီးကြောက်ကြရပါလေ။အချိန်ကားလို့ There is tremendous power within you. Tremendous ဆိုတာအမှန်တန်ကြီးမားတော့ပြောရတော့အလုံးအလုံးကြီးမားတယ်ဆိုတဲ့အဓိပ္ပာယ်နော်ပါဝါဆိုတာစွန့်ရည်တက်ပြီးစွန့်အားနော်ကျွန်တင်မှာတင်းအတွင်းမှာဝိနည်းဆိုတာစိတ်ကိုပြောရတယ်နော်တင်းစိတ်မှာအမှန်တန်ကြီးမားတဲ့စွန့်ရည်တက်ပြီးစွန့်အားရာရှိပါလေဟုတ်ရဲ့လားအဲ့ဒီစွန့်ရည်တက်ပြီးဒီရောက်နေတာလေမြေပြာဖြစ်တယ်နော်အဲ့တော့ဘဝတဏ္ဍာများဆိုမှာကုသိုလ်ကောင်းမှုတွေလည်းအများကြီးပြုရမှာနော်ဘဝတဏ္ဍာများဆိုမှာပညာစက်ပြီးအမြင်မှုလည်းပဲလိလစီးမှုတွေလို့ပညာပါရမီတွေလည်းပဲငဲမှာမဟုတ်ဘူးနော်အဲ့ဒီပါရမီတွေကပျောက်သွားနော် potential အနေနဲ့ဒီမှာရှိနေနော် potential power အနေနဲ့ရှိနေတယ်လို့နော်အဲ့ဒီ power ကို tap လုပ်နိုင်မှုပဲလို့ကဲလို့ပြောတော့ဘလို့ဘာလာပြန်မလဲအခုအဝိဇ္ဇိပြင်းပြီးလို့ပေါ့နော်ခုအောက်မှာရေတွေအများကြီးရှိတယ်နော်ခုကပေါက်တူးတူးလေးနဲ့ပိုက်နေပြီးထားလိုက်တာနော်အဲ့ဒီရေနဲ့သွားတွေ့တဲ့ခါမှာရေကဒီပိုက်ပြုတ်လိုက်လာတယ်နော်အဲ့ဒါကိုတက်လို့ပြောလို့ခေါ်တာပဲနော်အဲ့ဒီလိုဘွားဘွားကစီးပူးခဲ့တဲ့ပါရမီတွေကုသိုလ်တွေသွားအားတွေကိုခုကတက်လို့တက်ဖို့လိုတယ်နော်အဲ့ဒီလုံးကြီးကိုရသွားပြီးဆိုရင်သွားအားတွေကအများကြီးထွက်တယ်ပြင်းကနေအများကြီးထွက်တယ်နော်အဲ့တော့ဒီလိုကလည်းပြောဘူးတယ်လို့လူရဲလို့ဖြစ်လာပြီဆိုတဲ့ကောကုသိုလ်ရဲ့အကျိုးကိန်းကြောင့်လူဖြစ်လာတော့လူမှတိုင်းတာလို့မရတော့မှတ်စားလို့မရတော့အသိဉာဏ်တွေအင်အားတွေစွန့်ရင်တက်ပြီးတယ်ဆိုတာရှိနေပါလေ။ဘာဖြစ်လို့ဒီစွန့်အားတွေကလူတိုင်းမှာအဆောင်ကိုမထွက်တာလဲ။တချို့လူတွေမှာအများကြီးထွက်ပါတယ်နော်။တချို့လူတွေမှာစိတ်မထွက်ဘူး။ဘာဖြစ်လို့လဲစဉ်းစားရဖြစ်တယ်။အဲ့တော့လူမှာhuman nature နဲ့ animal nature နှစ်ပိုင်းချင်းအဲ့တော့ animal nature လို့ခေါ်တဲ့လက်ဆံသဘာဝကိုဒါမျိုးပြောပြရနော်ဟိုရရင်တိုင်းတိုင်းနေလို့တော့မဖြစ်သေးဘူးနားလည်းလွယ်အောင်ရိုးရိုးပြောပြရပါနော်ဥပမာမတရားလောဘကြီးတာဘာမစိုးကိုယ်ကိုကြီးတယ်လို့ပြောလို့လူသိနေတာဒါဟာ animal nature ပဲနော်အဲ့တော့ clean ငယ်လေးတွေကြီးသူတို့သိမကြည့်တတ်သေးတဲ့အကျိုးရနော်။နည်းနည်းတုံးနေနေရဲ။ခလေးချင်းယူနေတဲ့ကောင်။တားစရာတစ်ခုခုရှိရင်တယောက်ကပုံပြော့ယူလိုက်တယ်။သူကငမ်းများယူတယ်။မှအတုံးငယ်နဲ့အတုံးကြီးကြီးဆိုရင်ဦးရလူကအတုံးကြီးယူလိုက်တယ်။ဒါခက်တတ်တဲ့သဘာဝပဲနော်။အပြည့်တင်တာမဟုတ်ဘူး။ဒါသဘာဝပါဆိုတာနားလိုက်သိနေတာနော်။အဲ့တော့အဲ့ဒီလိုကိုဖို့မတရားများများလူကျင်တာက animal nature ပဲ။သူ့တူတယ်။အလိုမကျရင်သောတာခင်ရိုက်လိုက်မယ်၊ညှက်လိုက်အနိုင်ကျင့်တယ်ကလေးကြီးအကြီးအမျိုးအနိုင်ကျင့်တတ်တယ်နည်းနည်းအားကြီးတဲ့ဒီကိုလုံးကိုယ်ထဲတောင့်တင်းတဲ့သူကနည်းနည်းအားနည်းတဲ့လူကအနိုင်ကျင့်တယ်အဲ့တော့အနိုင်ကျင့်တာလည်းပဲလူမှာပါနေပြီးသားဖြစ်တဲ့ animal nature ပဲနော်နည်းနည်းပြီးကြလာတဲ့ခါမှာသိပ္ပဆရာတော်များကသူ့ကိုပုံသင်ဆုံးမပေးဘူးနော်နည်းနည်းကတည်းကလူမှာဝေစားပါစိတ်အောင်နေပါသိခါမှာအရင်မျိုးသင်ပေးတယ်နော်ဘလို့သင်သိသင်ပေးနေပဲမြင့်မြတ်တဲ့စိတ်ဉာဏ်ဘောထားကြီးကုသိုလ်သာသိတိကဖြစ်လာတာနော်အဲ့တော့မတင်သိရင်နေရအဲ့လိုတင်သေးတာက culture ပဲနော်လူကိုပုပ္ပတော့ယဉ်ကျေးလာအောင်သွန်သင်ဆုံးမပေးတာနိမ့်နှံပေးတာက culture ယဉ်ကျေးမှုပါနော်အဲ့တော့ဒီကင်းကြတာဘာလဲကြတော့သိခင်လို့ဒီပုံလဲသာပေအများကြီးဆရာဘုရားဖတ်ကြည့်ပါနော်အဲ့ဒီ interpretation of culture ဆိုတဲ့ကျမ်းစာကိုလည်းဖတ်ကြည့်ပါအဲ့ဒီကျမ်းစာလည်းရှိတယ်အတိတ်ကရှိစွာဖတ်ပြီးတော့သာကြည့်တော့သူပြတဲ့အခြေလေးလဲပါနေတယ်အဲ့တော့သိတဘောကြတယ်သူကဘယ်လိုပြောလဲဆိုတော့ self perfection is culture အဲ့လိုပြောထားတာသိရတယ် self perfection မိမိကိုယ်ကို perfect ဖြစ်အကောင်းဆုံးဖြစ်အောင်လုပ်တာကရည်ရွယ်မှုပါတော်တော်နဲ့နဲတဲ့အင်မတန်ရင်းမြတ်တဲ့အတိတ်တွေဖြစ်နေတာသိရတယ်နော်အဲ့တော့ဒါကိုကြည့်ရခင်လေလူရဲ့ပင်ကူတဘာဝမှာညဉ့်ညံ့မှုကို
လုံလားတဲ့သဘာဝစီးပြီးသားပါဆိုတော့ပေါ်နေရတော့ဘာလို့ဒီဘုံဘုံကိုလူထရာပါလဲလို့မေးဘူးဒီဘုံက definition မလုပ်ပေးရမလို့အများကြီးစဉ်းစားဘူးဆိုတော့ what is human လူသားဆိုတာဘာလဲသိစတဲ့လူကဘာသူးတယ်လဲဒီလိုလည်းအများကြီးစဉ်းစားဘူးလေနော် biology လည်းအများကြီးဖတ်ဘူးလေ anthropology လည်းအများကြီးဖတ်ဘူးပါလေသိုံသားဖတ်ကြည့်တဲ့အခါမှာဘာတွေ့ရလဲဆိုတော့လူဆိုတာကောင်းတစ်ချက်ကောင်းအောင်လုပ်တတ်တဲ့ကတော်လို့သူပြောတာနော်ကောင်းတစ်ချက်ကောင်းအောင်လုပ်တဲ့ကတော်လူနော်တိရစ္ဆာန်လည်းပဲလုပ်တတ်တယ်ရှိရင်နော်ခုမှမျက်ကလေးတွေအတိုက်လုပ်တယ်နော်တချို့တိရစ္ဆာန်တွေ gorilla တို့ဘာလို့ chimpanzee တွေလည်းပဲသူတို့ choose the truth တုံးတတ် experiment အများကြီးတွေကတွေ့ရတယ်ဒီစိတ်ကလေးကလည်းသူတို့ဖန်တီးတတ်ဒါပေမဲ့ဒီလောက်နဲ့နေရတော့ကောင်းတစ်ချက်ကောင်းအောင်တော့သူတို့မလုပ်နိုင်ဘူးအဲ့ဒါလူဟာမိမိရဲ့အဆုံးအဆောင်ဖြစ်တဲ့ပစ္စည်းတွေကိုလည်းပဲကောင်းတစ်ထက်ကောင်းအောင်လုပ်တယ်နော်။ဒါတွေမကြသေးဘူး။မိမိစိတ်ဓာတ်နဲ့အသိဉာဏ်ကိုလည်းကောင်းတစ်ထက်ကောင်းအောင်လုပ်တယ်။အဲ့ဒါမှလူလို့ခေါ်နေတာနော်။အဲ့တော့အခုနောက်ပြောသလို animal nature ကိုသတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့ခင်းသိမ်းကြည့်ဖို့လိုတယ်။အဲ့လိုခင်းသိမ်းလိုက်မှသာဒီသိက္ခာရှိတဲ့လူသားတယောက်ဖြစ်လာမှာနော်။ဒီလဲလူကျင်တယ်ကိုလည်းလူကျင်တာ။အဲ့တော့သူလည်းရအောင်ကိုလည်းရအောင်ဒီဒီနဲ့ဝေမျှတော့ယူလိုက်အဲ့လိုဆိုရင် animal nature ကိုသတိနဲ့ချင်းတဲ့ကြောင့်သူတိမ်လို့လည်းသူဖြစ်သွားတယ်နော်ဉာဏ်စိတ်ရဲ့တရားတော်ကိုမြင်ကြည့်သိမှုရောသူသင်ပေးလိုက်သူဖြစ်သွားပြီနော်အဲ့လိုဆိုရင် human ဖြစ်လာတယ်အဲ့ဒီ animal nature ကိုတိမ်မလို့ဘူးဆိုရင် human မဖြစ်နိုင်ဘူးနော်လူက animal အဖြစ်မှလည်းနေဥ်မှပဲနော်သူသူကသောတာ့မာနာ့ဧကန်တစီယလို့ကဒါဟာ animal nature ပဲနော်မာနာစီတက်ဧကန်တစီယစီတက်ဒါကိုသိပြီးတော့ထိမရပါဘူးဆိုရင်သူကလူကြည့်တာလာပြီးလို့ဆိုရမယ်နော်ဒါမဲ့အစ်င့်အင်းဆုံးတော့မရောက်သေးပါဘူးဒီပြင်လူမှာဒီစံ့ကျင်ဘက်ကနိုင်ကျင်းတာနော်အာယုံမျိုးမျိုးကိုမပြတ်ခံစားနေတဲ့စိတ်ကလည်းလူမှာရှိလူကေပူကများလာအမျိုးမျိုးမြင်ခြင်းနဲ့အမျိုးမျိုးကြားခြင်းနဲ့အမျိုးမျိုးစားခြင်းနဲ့အမျိုးမျိုးဝတ်ခြင်းနဲ့သွားနေလာခြင်းမြင်ခြင်းနဲ့မျိုးမျိုးမနေကြဘူးလူတွေကနော်အခုခေတ်ကကြားလေလေအဲ့ဒီခံစားမှုတွေလှုပ်ရှားမှုတွေကများလူတွေဖြစ်လာတယ်နော်ဒါလည်းပဲအင်းမနေကြတော့မှပါနေပါရဲ့နော်ထို့အတူပဲလုံးဝလှုပ်ရှားမှုရှိပဲနဲ့ဒီဒီမြင်လူထိုင်ပြီးတော့ဘာမှမြင်စရာကြားစရာအယုံမခံစားပဲနဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာဖြစ်နေတာတွေကိုသတိတမာတိကြီးကြီးနဲ့ပြီးပြီးတော့စိတ်ကလည်းငြိမ်းချမ်းနေတယ်။ဉာဏ်ကလည်းပဲဟိုပန်းပန်းချာချာကြီးကြီးနဲ့ပြီးတော့နေမယ်ဆိုတဲ့စိတ်ကိုလည်းဖြစ်တယ်။နော်ဒီကောင်ကတော့ခုဆုံးရှိတယ်နော်။ဒါမရှိရင်ဖြစ်လာမှာမဟုတ်ဘူး။ရှိလို့ဖြစ်လာတာပါနော်။ဒါတော့ဒီတရားဘာဝနာအမှုတည်းဆိုတာကတရားအဖြစ်မတိုင်ခင်ကတည်းကလူတော်များများနိုင်ငံတော်များများမှာကိုင်းကြီးကိုဟာနဲ့ကိုလုံရင်တိုင်ရင်စမ်းတတ်ကြည့်ရင်လည်းပြည်လာတဲ့ဟိုလက်ရှိတမျိုးဖြစ်ပါလေနော်သို့တော်လည်းပဲညစွာဘုရားဖွင့်တော်မူတဲ့ခါမှာကြတော့အရင်လုံးကဒီများမသိတဲ့ကြာနေတဲ့ပူပြီးတော့ခက်ခဲနေနေတဲ့ဝိပဿနာတရားဘာဝနာနော်မဉဏ်ပူဉဏ်ရတဲ့အဆင့်ဖြစ်အောင်အထုနေတဲ့နည်းလမ်းကိုဘုရားကပြည်လာတွေ့ရတာဆိုတော့ကြည့်အောင်စာပြေလေးကြောက်စာလေးတချို့လေ့လာကြည့်ရတော့အောင်စရာဝန်တာစရာတခုမတိရလဲတော့ဆရာမုတ်ပုတ်ကနှစ်ပေါင်း2000ကျော်လောက်တည်းကနော်ကြောက်စာတနေရာမှာတရားထိုင်နေတဲ့လူပုံကိုထွန်းထားတာတွေ့ရတယ်ဒီလိုတင်းတင်းမနေခွေတရားထိုင်နေတဲ့ပုံကြောက်မှာထွန်းထားတာတွေ့ရတယ်အဲ့တော့လူတွေကဘာဖြစ်လို့တရားထိုင်သာရရတယ်နော်သူ့သဘောမလို့ပါလို့ခြေလိုက်တာအမျိုးဆုံးလည်းလုပ်မယ်နော်ငြိမ်းချမ်းကြည်မှုနည်းနည်းမှုကိုလိုချင်ကြည့်ခြင်းနဲ့စိတ်ကလူ့သဘောမှာပါပြီးသားရှိပြီးသားပါနော်အဲ့တော့လူမှာ animal nature လည်းရှိတယ် human nature လည်းရှိတယ်နော်အဲဒီဒီဘက်ကသီလလိုတတိလိုတမာရီလိုပညာလိုဆိုတာကတော့တကယ် human nature အဖြစ်ပဲနော်ဟိုဘက်အပိုင်းကတော့တတိနဲ့ထိန်းပြီးတော့နေမသိနော်human nature and animal nature mixed animal ကိုတင်းလို့ထားလို့ပြောချင်တော့သတိနဲ့ဉာဏ်နဲ့မထင်းလို့ရှိရင်တော့လုံးလုံး animal ဖြစ်မှာနော်အဲ့တော့ nature မှန်သမျှက
ဒီမှာလုပ်တယ်နော်ဒါကလည်းပဲအခြားငါ့ဘူးရနော် nature demand its fulfillment သဘောတရားဟာသူ့အလိုပြည့်မှုကိုသူတောင်းဆိုတယ်နော်ဒါတော့ဟောပဲနော်ဘယ်လိုဘုရားဘာသာတရားတွေအများကြီးကြည့်လာတယ်ဒါပေမဲ့တဘာဝကိုလေ့လာရတာအမှန်တော့နော်ဘယ်ဟာတဘာဝလဲလူတဘာဝကဘာလဲမျက်စိမိတ်ပြီးတော့ယုံကြည်ဖို့ပေါ်ရမယ့်အရာတစ်ခုမရှာခဲ့ပါနော်တဘာဝကြားတာကိုပဲရှာခဲ့တာနှစ်ပေါင်းများစွာရှာခဲ့တော့တစ်ပြေးတစ်ပြေးတွေ့လာတယ်အဲ့တော့ nature ဟာ demand လုပ်တယ်လောဘဟာ nature နော်တော့လောဘကဘာလုပ်မလဲ demand လုပ်မှာအတောင်းစုမှာပဲနော်လိုချင်တယ်ပေးပါလောဘတောင်းစုလာတယ်နော်အကျဉ်းအဲ့ဒီလောဘရဲ့တောင်းဆိုမှုကိုလုံးဝခင်းတဲ့မှုမရှိဘဲနဲ့လှုပ်ပြလိုက်ရင်ပါဖြစ်သူ့တကူနဲ့ကုကျိုးကိုရှာတော့မယ်ကုညာကိုသိခဲနေတာကိုလုပ်တော့မယ်နော်အဲ့တော့လူကပေါင်းကျင်အတိုင်းဝန်းနဲ့နေတာနော်ကို့တကူနဲ့အကျိုးနဲ့ကုညာကိုသိခဲနေတာကိုလုပ်ပါများလားဘာဖြစ်မလဲပေါင်းကျင်ကသူ့ကိုတနည်းနည်းနဲ့ကြံလို့တော့ပါပဲနော်ဘလို့အင်အားကြီးတဲ့ဒီတည်းသူ့အင်အားကအများအားမနေဘူးအဲ့ဒီကောင်းတူမှာအားကြီးတယ်ဗလားကြီးတယ်တချင်မှသူကိုသွားပါပဲပူသွားတဲ့ခါမှာငယ်ကလူကသူ့ပြန်လုပ်တော့ပါပဲတချင်တော့ကသူမလုပ်ခဲ့တာညာလုပ်ခဲ့တာနော်ဒါ history မှာပြန်ပြည့်လို့ရတယ်အများကြီးရပါတယ်နော်တကူးချင်းမကြည့်ကြည့်တမျိုးချင်းမကြည့်ကြည့်တနိုင်ငံချင်းမကြည့်ကြည့်ဒီတိုင်းပဲနော်အားကြီးတိုင်းအနိုင်လက်လို့ရှိရင်ခဏလုံးနိုင်တယ်ဒီနေ့မှပြန်ပြီးတော့ဆုံးရှုံးတော့လုံးဝပြက်စီးသွားတာတွေကသမိုင်းမှာထောက်ထားအများကြီးရှိတယ်နော်အဲကြောင့်လူကအဲ့လိုကကြည့်တော့မအားကြီးတိုင်းသူများကိုနိုင်လို့မဖြစ်ဘူးဆိုတာကိုသဘောပေါက်လာတယ်နော်နောက်တစ်ခုကလည်းပဲလောကမှာကိုတယောက်တည်းကောင်းစားရုံနဲ့ဒီနေ့ပြဖြစ်မလားအများနဲ့ညှပ်ပြီးတော့ခံစားရတာပူပြော့ဒီနေ့ပြကောင်းတယ်ပူပြော့ပြောပြကောင်းတယ်ဆိုတာသိရတယ်နော်အဲ့တော့လည်းပဲရိုးရိုးဥပမာလေးတစ်ခုပြောရပါဘူးနိုင်ငံနှစ်နိုင်ငံရှိတယ်နော်ဒီနိုင်ငံကပစ္စည်းတွေအများကြီးကိုကိုနိုင်ငံကိုရောင်းနေတယ်ဒါနဲ့ဒီနိုင်ငံကပစ္စည်းတွေကပြန်မဝယ်ဘူးဆိုတော့အဲ့လိုပဲလုပ်ပါများရင်ကြာရင်ပါဖြစ်လာကိုယ်နိုင်ငံမှာဝယ်စရာတက်ဆံမကြတော့နော်တကယ်တော့လုံးမနှစ်နိုင်ငံမှာရှိရဆိုတော့ဒါဥပမာနဲ့လွယ်အောင်ပြောတာနော်နှစ်နိုင်ငံနဲ့ရှိတာကနိုင်ငံကငါတက်စီရမင်းတို့ဝယ်ပြီးရောင်းတယ်နော်သူတို့တက်စီတော့ပြန်မဝယ်ဘူးဆိုရင်ကိုယ်နိုင်ငံကြိုင်မဝယ်နိုင်တော့ဘူးဝယ်နိုင်ရုံနဲ့လုပ်ဒီနိုင်ငံမရောရတော့ရောင်းရရင်ဒီစီးပွားရေးသုံးရဖြစ်သွားမှာနော်အဲ့တော့ကိုယ့်တက်စီနဲ့ရောင်းကြရကြရင်ဘာလို့ ਆ လဲသူတက်စီနဲ့ပြန်ဝင်ရတာပဲနော်အဲ့တော့သူကြီးကပတ်စံကိုကိုယ်ကလူကြည့်ရင်သူ့မှာပတ်စံရှိအောင်လုပ်ပေးရတယ်အဲ့လိုဖြစ်တယ်နော်ဆိုကိုယ်စီပွားရေးကောင်းရင်သူ့စီပွားရေးပါကောင်းအောင်လုပ်ပေးမှရတယ်ဒီတဘောကိုညှပ်ပြီးတော့တလောကကိုခြုံပြီးတော့ဉာဏ်ကြီးကြီးနဲ့တဘောပေါအောင်ကြည့်ဖို့လိုတယ်နော်အဲ့တော့ကိုချမ်းသာခြင်းသူများကိုပါချမ်းသာအောင်အကူအညီပေးပါနိလန်းပေးပါကိုမှစိတ်ချမ်းသာခြင်းသူများကိုပါစိတ်ချမ်းသာမှုရအောင်အကူအညီပေးပါနိလန်းပေးပါနော်အဲတခြားလည်းဒီတိုင်းပါပဲနော်အဲ့တော့ကိုတယောက်ထဲဒီဘွားချမ်းသာလို့ဘဝဟာဒီနေ့ကြမဖြစ်ဘူးနော်အဲ့တော့ animal nature အစ်စ်နဲ့နေသွားရင်တတ်ရှိမခံဘူးနော်ဒါပေမဲ့တော်တဲ့တောင်တမှာတိရစ္ဆာန်တွေနေဖို့ကြီးတဲ့ကောင်ပါလေတိရစ္ဆာန်တွေတောင်မှစီကားနဲ့နေမကြောက်လို့ဆိုတော့ဥမာကြားတယ်ကောင်ချင်းတဲ့ကောင်အလားကားနေသူ့ပေါင်းချင်မှာချင်းမြအကောင်တွေကိုကိုက်တပ်လိုက်လို့ဒီနေ့သူစားကြမကြံတော့ဘူးနော်တော့တိရစ္ဆာန်တော်မှသူစားနေတဲ့ခါမှာလူတော်တော့ကိုပဲရှာမစားနေတဲ့ခါမှာအလကားနေလို့ခပ်နေသူကလည်းဒီတော့ balance တပြူတော့ရသွားတယ်နော်ဒါသဘာဝကိုကြည့်ပြီးတော့စဉ်းစားဖို့ရအုပ်မှတခုပြောတာပါနော်အဲ့တော့အဲ့လို nature ကဓမ္မလောက်တယ်ဆိုပေမဲ့အဲ့ဒီ nature ကိုပဲတတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့သင်ပြောင်းနေသွားကြတာအဲ့တော့အဲ့ဒီ nature ကိုလုံးဝခွင့်မပြုဘူးဆိုတော့နော်ခေတ္တရောက်ငင်လေးတဲ့ကစားကြအပြည့်စုံမပေးဘူးဘုရားအပြည့်စုံမပေးဘူးသူ့ဒီခါကျင့်ရှင်ယူနီယာမဆက်ဆံဘူးဒီကမှာပြစ်ထားမှဆိုဒီကလေးပါဖြစ်တယ်ပြောရမှာပဲနော်ဆိုတော့ဘဝရဲ့တောင်းဆိုမှုကိုလုံးဝမဖြစ်သေးရင်အသက်တောင်ပြေသွားရင်နော်အဲထို့သူပဲအချို့ကိစ္စတွေမှာနော်လူပြတ်ကိုသူ့အလိုဆန္ဒရအောင်ပြည့်စုံလောက်အောင်အခက်ကူမပေးရင်ကြာရင်ပြောသူ့ဘဝကိုသိကျက်လာအငယ်လာနော်လုတ်ကျင်ကရင်စိတ်နေလာလေအဲဒီကဆိုရင်ဘာဖြစ်မလဲယူသွားတယ်နော်အဲအဲ့တော့လူမှာချစ်ခင်မှုကိုလူကျင်တဲ့စိတ်ကလည်းဓမ္မလုတ်တယ်နော်ချစ်နေတယ်နော်အ
တော့ချစ်ခင်မှုပြည့်စုံမှုယူရမှုကိုမရရင်ယူနိုင်တယ်နောက်ဆုံးမှာသူလက်သေးသွားနေတာလည်းကောတော့သဘာဝကိုဖြည့်ဆည်းပေးဖို့ဟာအမှန်တရားကြီးတယ်အမှန်တော့လည်းနဲ့တွေ့နေတာနော်ထို့သူပဲခုနကစောစောကပြောသလိုပဲအပြောပါးရကမ္မဘောအာယုန်တွေကိုအများကြီးခံစားခြင်းနဲ့စိတ်ကလည်းသဘောမှာကြီးသားနော်ထို့သူငင်းငင်းချမ်းချမ်းလေးနဲ့ဘာလို့မှသူ့မခံစားပဲနဲ့ကိုယ်ခန္ဓာမှာပြင်နေကိုယ်စိတ်မှာပြင်နေတယ်ပြီးတော့တိပြီးတော့နေခြင်းတဲ့သဘာဝကလည်းလူမှန်ရှိတယ်နော်ခုပုဂ္ဂိုလ်ပြန်တွေးကြည့်ပါတခါတလေအလုပ်တွေသိပြန်မှန်းတဲ့အခါတခါလေသောတာတွေအများများလို့သိနေရတဲ့အခါမှာအချို့လုပ်နေရှိတယ်ဒီဘုံဘုံနဲ့လုပ်ခဲ့ဥပါနော်ဘာလို့လဲဆိုတော့လူတူသိနေရှိတဲ့နေရာရှင်းတဲ့နေရာသိတဲ့နေရာတောင်ကုန်းတို့ဘုရားတို့ခင်ဗျားတို့အဲ့လိုတနေရာတနေရာကိုသွားပြီးတော့ဒီဒီဒီအောက်တဲ့ခိုင်းနေတယ်ဘလို့နမဘာမှမပြောချင်းဘာမှလည်းမစင်းရချင်းတော့နော်တိတ်တိတ်လေးခိုင်းနေအဲ့ဒါလေးပြောပဲအဲ့ဒါဒီမှလို့တာနော်ဆိုတော့စစ်တင်မှလာတဲ့ခါမှာစစ်ကိုအေးအောင်ငင်းချအောင်လုပ်တင်တာလို့ပြောပါ့မယ်အဲ့လိုနည်းနဲ့ပဲတစ်ချိန်တည်းနဲ့တရားဘာဝနာဆိုတာတွေကိုသူကဆရာပြီးတော့ပြသွားတာနော်အခုခေတ်ဒီမှာဖြစ်နေတဲ့အဆုပ်တွေဒီကြီးကြီးတွေပဲဆိုတော့လုံးကြီးကိုင်းကိုင်းနဲ့ပြလာတာဘယ်သူမှအဆကလေးကဒီလိုလုပ်ရလို့ပြောတာမဟုတ်ဘူးတစ်ချိန်လုံးလုံးနဲ့ပြသွားတယ်နော်ဆိုတော့ထုံးဒီပဲတရားဘာဝနာနဲ့ပတ်သက်တော့လည်းပဲလူတွေကလုံရင်ကိုင်းစမ်းကြည့်နေတယ်။တစ်ခေတ်ကြည့်လာတာ။အဲ့တော့မန္တလေးကမန္တလေးသားတစ်ပည့်တယောက်ပေါ့နော်။အခုတော့ဒီမန္တလေးမှာမနေပါဘူး။အဲ့ဒီမန္တလေးမှာနေတော့တခါတလေသူမြစ်စိတ်ကိုသွားပြတော့။တရားတော်ကြီးမြစ်စိတ်ကိုသွားပြတော့။နေကမ်းကြီးမှာထိုင်နေတာ။ထိုင်နေပြီးပြည့်တဲ့တန်ကြီးကြား။အဲ့ဒီအကြံတန်ကြီးကိုဒီနာဆင်းပြောနေတာပဲ။တခါသူရဲ့အမှားနဲ့သူတန်မှန်လို့ရှိတော့လေအဲ့ဒီတန်လေးကိုကြားရတယ်။တော်လည်းကြည့်ပေါ်နေတာပဲတချီချင်းနဲ့ကြားရတဲ့ကမှာဒီကအတန်တွေကမကြားတော့သူစိတ်ကတင်းနေဦးချလာပြောဒီကကနေကြားတော့ပြောသူအန်စိုက်တဲ့ဒီရဲ့လှုပ်ရှားမှုဟိုပဲတင်းပြီးတော့ငင်းချမ်းပါပြောတာနော်ဒါလည်းပဲပြည့်နေတယ်ပြောရမယ်ဒီကတိုင်းရှိသလိုဖြစ်နေတာအလိုလိုလုံးမြတ်တာဖြစ်တာနော်အေးအဲ့ဒါကြောင့် meditation is human nature လို့ဒီဘုမောကပြောကြတာနော်တရားအထုတာဟာလူတဘာဝပုံပင်မလာလေလေငင်းချမ်းမှုကိုပုံပြလို့လာလေလေနော် balance ကိုပြန်ချတာနော်အဲ့တော့တဘာဝတရားမှန်နေရ balance ကိုပြန်ပြီးရှားလေးရှိတယ်ဆိုတော့စိတ်ပင်မနှောနေတဲ့ခါနော်စိတ်ဒီပါးကြီးပြင်းနေတဲ့ခါမှာ balance ကိုပြန်ချရတယ်ဘာလို့ဆိုတော့ပုဒ်ပတ်ကလုံသွားလို့ဒီတိုင်းထားလိုက်ရင်ကြာရင်အလုံးချင်းဖြစ်သွားရင်တည်သွားနိုင်တယ် break down ဖြစ်နေတယ်အဲ့ break down မဖြစ်အောင်ဆိုတာ balance ကိုပြန်ကြရအောင်။အစိတ်ကအလိုရောက်ပဲဘာမှမလုပ်တော့ဘူး။တနေရာမှာတိတ်တိတ်လေးတွားနေ။စိတ်ကိုအေးချမ်းပြန်လုပ်ဖြစ်။အဲ့တော့အခုခေတ်ကအလုပ်ဦးတန်းများရဲ့ခေတ်။ဘဝရလာရလှူရှားရပြောရဆိုရရှိရတာနားထောင်ရတာအလုပ်လုပ်များရဲ့ခေတ်ပဲနော်။ဆိုတော့ balance ရှိသလား။ဆရာပြောလို့နော်။ balance သိနေရှိ။ဒီမှာနေပြီးနားတော့နားကျင်တယ်။ဒါပေမဲ့လောကကျင့်ဆံလုံးမှရှိတယ်။လောကအမြန်ကြီးလောကကြီးဖြစ်ပြီးမနာမနေကြတဲ့နည်းဆယ်လေးနိုင်ဆန်းငါးနိုင်သစ်ထောင်းနဲ့လွတ်လွတ်ရတယ်။နိုင်ငံများမှာလောက်တော့လောက်ကြတဲ့ဒီကိစ္စတွေလည်းပြောပြတယ်။တယောက်စီမကြသေးဘူးလား။ထိုင်ဝမ်ကနေကြားတယ်။ပုံမှန်တနည်းကိုဆယ်လေးနိုင်လောက်လွတ်လွတ်ရတယ်။ပြန်မန်းလုံးကိုကြားတော့လူကဆက်လို့ဖြစ်လာတယ်။ဘာမှမစင်းစားကြတော့ဘာမှမစင်းစားတတ်တော့ဘာမှမပြန်လာတော့ကသူ့စိတ်ကိုကြည့်တော့သူကစိတ်ကြမ်းတမ်းနေဖြစ်တဲ့စိတ်ကနာကုန်လာဖြစ်တဲ့စိတ်ကမှသူ့မှာသိမှရှိတယ်လို့ဖြစ်တယ်။ဘဝကမကြည်မနအများကြီးဖြစ်တယ်အဲ့လိုပဲဒီပါမလေးကနေနေပြန်လာတဲ့တကယ်ပြောပါလေပြောတယ်။ဘာဖြစ်လဲဆိုတော့ balance ရှိတော့အဲ့တော့ balance မရှိတဲ့ခါမှာ nature က balance ကိုပြန်ရှာခြင်းနဲ့နော်အဲ့ဒီ balance ကဘာလဲဆိုတော့တရားဘာဝနာပဲ။အကြိမ်ဒီတရားဘာဝနာဆိုတဲ့သဘာဝရဲ့တောင့်တမှုကိုမသိလို့ရှိရင်ဘာဖြစ်လဲ break down ဖြစ်မယ်နော်။အဲ့တော့ break down ဆိုတာကခန္ဓာကိုယ်ကြမ်းမာရေးထုတ်ပြန်သွားလိုက်နော်။ကိုယ်ရောစိတ်ကိုပြန်မှန်းလုံးတဲ့ခါမှာခန္ဓာကိုယ်မှာယောဂဖြစ်နေတယ်။စိတ်မှလည်းပဲယောဂဖြစ်နေတယ်နော်။စိတ်မကြမ်းမှမဖြစ်နေနော်။အဲ့လိုခန္ဓာကိုယ်စိတ်ကမကြမ်းမှတဲ့ခါမှာခုနကပြောလို့လိုပဲသူစိတ်ပြတိတ်ကြမ်းလာတယ်။လောကကြီးမကင်းတတ်တော့ဘူး။ဘုရားကမကင်းတတ်ဘူး။အဲ့တော့ဒေါသတွေလည်းပူတည်လာတယ်နော်။ဒေါသကြီးလာတဲ့ခါမှာဖြစ်ချင်းတဲ့စိတ်ကြီးများလာတယ်နော်။ဖောက်ခွဲတဲ့စိတ်ဖြစ်လာတယ်နော်။အဲ့တော့အချို့အနောက်နိုင်ငံမှာဘုလောကပဲကြားတဲ့နယူးဇီလန်မှာလူပြောက်ကစိတ်ယူပေါက်ပြီးတော့အနတ်လက်နဲ့ဖြစ်တာ။ဒီ30ကျော်လောက်ကျေလို့ကြာတယ်နော်အဲ့ဒီမပြည့်ခင်မှာသူတွေကလူကအေးအေးစိစိစကားပြောနေတာသူ့အူညာအေးအေးစိစိနေ
ဒီမှာတနတ်လက်ကိုထုတ်ပြီးတော့ပြည်ရန်လူတွေပြစ်လိုက်တာဒီနဲ့ရန်လူလည်းမဟုတ်ဘူးဘာမှမကြည့်ဘူးတူရစ်တွေနော်ဘာဖြစ်လို့အဲ့လိုဖြစ်တာလဲဆိုတော့သူစိတ်မှာ balance ရှိတော့နော်အဲ့တော့ပတ်ကွဲမှုဖြစ်လာနော်အဲ့တော့လောကကြီးမှာအဲ့လိုပျက်စီးမှုအမြဲဖြစ်ရတဲ့အကြောင်းရင်းတွေကိုကြံကြည့်တဲ့တော့နော်ဥပမာခန္ဓာကိုယ်မှာကျမ်းမာရေးထိခိုက်သွားတာစိတ်မှာကျမ်းမာရေးထိခိုက်သွားတာအကြောင်းလူဟာတရားအထုတ်ခြင်းတဲ့တဘာဝစိတ္တသာဖြစ်တယ်မှပြီကိုနေရာပြေဖို့လိုတယ်။ငယ်ကူးမှာတော့နေရာတကယ်ဒီကိစ္စကြာမယ်အပျော်ပါးခံစားမယ်။ထားပါတော့နော်။ဒီနေရာမှာလုတ်တယ်မလုတ်တယ်ပဲဆိုပါတော့။ဒါတောင်မှအဲ့ဒီနေရာကကိုရင်းစားတရားတော့ရှိရတယ်။ဒီကိစ္စနဲ့ကြည့်ရတဲ့အခါမှာအဲ့တဲ့စိတ်သုံးစရာလားကြည့်ပို့ပြီးတော့နည်းနည်းတဲ့ကိုစိတ်နဲ့ပတ်သက်တာနော်။ကိုစိတ်နဲ့ပတ်သက်တဲ့ပို့ပြီးတော့နည်းနည်းတဲ့အကြည့်ညီရအောင်လုပ်ရမယ်နော်။လူတွေကိုစားဝတ်နေတဲ့အလုပ်လုပ်တတ်အောင်ဉာဏ်နဲ့ပညာတွေအရင်ဆုံးသင်ပေးတယ်နော်။ကြိုက်ကြီးကအစူရတွေကအစီအစဉ်လုပ်ထားတယ်။အဲ့ဒီကြောင်းကြီးကိုပြီးထောင်တော့ဆရာဝန်ပညာရှင်တွေပြည့်တယ်။ဒီခါလည်းပဲစိတ်ကြီးပညာလို့ဘာလို့စသဖြင့်ပေါ့။ပညာမျိုးစုံတင်ပြတယ်နော်။အဲ့ဒါကပြင်ပလောကနဲ့ဆက်ဆံရတဲ့အခါမှာအတုံးကျနော်။ပညာတင်ပြလိုက်တာ။ဇာဝဉ္ဇဉ်ကြီးအတွက်အသိပြအောင်ပညာတင်ပြလိုက်တယ်နော်။သို့တော့ပြင်ပလောကအကြောင်းတာအများကြီးတင်ပြလိုက်တာ။အတင်းကလောကအကြောင်းတော့ဘာမှတင်မပြလိုက်ဘူး။နော်အဲ့တော့အတွင်းလောကနဲ့အတွင်းလောကကိုသိမှသိရင်တကယ်တော့အတွင်းလောကကဆရာပူကြီးပါလားစိတ်ကဆရာပူကြီးပါလားအဲ့တော့လူပြောက်ကသူ့စိတ်မှာဖြစ်ပေါ်နေတဲ့အင်မတန်ပြင်းထန်တဲ့လောဘတွေဒေါသတွေမာနတွေအိတ်ကမစရာတွေကိုသူမကြည့်တတ်ဘူးမမြင်တတ်ဘူးဒါကမထင်တတ်မထင်တတ်ဘူးဆိုရင်ပြင်ပမှာလောက်ထားတယ်အများကြီးကိုတစ်ချက်တည်းနဲ့အကုန်ဖြတ်ကြည့်ကြည့်လို့ရတယ်အခုပြည့်စိန်ပူတော့ရတယ်အနည်းငယ်ဘုလုံးဖက်လိုက်အမြဲတည်းရှိသွားမှာနော်။ဒါကြောင့်လူတွေကိုပညာသင်ပေးတဲ့အခါမှာပြင်ပလောကအကြောင်းကိုသိဖို့ရာသင်ပေးရုံနဲ့မလုံလောက်သေးဘူး။အတွင်းကစိတ်အကြောင်းကိုသိဖို့ရာလည်းပဲအများကြီးသင်ပေးဖို့လိုတယ်။ဒါမှ balance နဲ့ရအောင်။အဲ့တော့ဒီဘုံဘုံကျူစားပြီးတော့ပြောနေတာလေအဲ့ဒီအတွင်းလောကအကြောင်းကိုသိဖို့ရာပါ။နော်ကိုယ်စိတ်ထမှာအင်မတန်ကြီးမားတဲ့အင်အားတွေရှိနော်ဒေါသဆိုတော့လည်းအလုံးအလုံးကြီးမားတဲ့အင်အားပဲလောဘဆိုတော့လည်းအလုံးအလုံးကြီးမားတဲ့အင်အားပဲနော်တချို့ကလောဘဆိုတဲ့လုက္ကံကြတာအလုံးအလုံးချမ်းသာတဲ့လူဖြစ်နေကြပြီနော်မာနဟာလည်းအင်မတန်ကြီးမားတဲ့အင်အားပဲတချို့စိတ်တွေပြစ်ကြတာလောဘကြောင့်ဖြစ်တယ်ဒေါသကြောင့်ဖြစ်တယ်မာနကြောင့်ဖြစ်တယ်နော်အဲ့တော့အဲ့ဒီမကောင်းတဲ့အင်အားတွေလည်းပြီးဖို့နားလည်ဖို့ထိန်းသိမ်းဖို့လိုတယ်နော်တတိယလည်းအင်မတန်ကြီးမားတဲ့အင်္ဂါပဲ။သမာဓိကလည်းအလုံးအလုံးကြီးမားတဲ့အင်္ဂါပဲနော်။ပညာဉာဏ်ဆိုတာလည်းအင်မတန်ကြီးမားတဲ့အင်္ဂါဖြစ်တယ်နော်။အဲတော့တရားအထုလို့စိတ်ကြီးလေဦးချမ်းလာတဲ့ခါမှာအဲ့ဒီလောဘဒေါသအစရှိတဲ့စိတ်ကိုစိတ်ပုံလို့ထောက်ထားကြတဲ့ညံ့နှွမ်းကြတဲ့ဟိုဆိုင်ရတ္တိတွေဟာတဖြည်းဖြည်းလေးနဲ့ပါသွားတယ်၊ရင်းသွားတယ်နော်။တစ်ခါတည်းမှာလုံးလုံးပေါ်တော့သူတို့လုံးဝမကြည့်ဘူးလို့ဖြစ်သွားတယ်နော်။အဲ့လိုခါမှဒီတမန်ကြီးကအင်တန်ကြီးကိုတိုက်ချင်းအဲ့ဒီတိုက်ချင်းရတဲ့ဉာဏ်နဲ့ကိုယ့်စိတ်ထဲကိုပြန်ကြည့်တဲ့ဆိုစိတ်ကြောင့်ကိုယ်ကြည့်လာတယ်နော်စိတ်ရဲ့တဘာဝဘယ်လိုလဲဆိုတော့အရင်ကပြောခဲ့တယ်နော်ကိုယ့်ရဲ့စိတ်ခန္ဓာမှုကိုဖြတ်ကြည့်နေတာကိုယ်ပါပဲနော်ကိုယ့်ရဲ့ကျမ်းမာမှုကိုလည်းဖြတ်ကြည့်နေတာကိုယ်ပါပဲကိုယ့်ရဲ့လောကီသဝဉ္ဇဉ်ကြီးပွားရေးမှာမတွတ်တဲ့အောင်နောက်ဆက်နေတာဖြတ်ကြည့်တာကိုယ်ပါပဲဒီနောက်အစ်စ်တင်နေမှားတယ်နော်အဝင်ကျင်ကြောင့်အခက်ခဲပြရတော့ရှိတော့ရှိရှိနေမဲ့လည်းပဲအဓိကအတားအဆီးဟာမိမိရဲ့စိတ်ပါပဲထို့သူပဲဒီနည်းနည်းတဲ့ဝိပဿနာဉာဏ်ဉာဏ်ပူဇော်ကိုမရအောင်တားဆီးနေတာလေကိုယ်စိတ်ပါပဲဉာဏ်မဟုတ်ပါဘူးနော်အဲ့တော့ကိုယ်စိတ်ကိုတိကျကြည့်လို့ကျေကျေလေးလေးကြည့်ကြမြင်တတ်ပြီဆိုရင်ဘယ်ကိစ္စကဘယ်နေရာမှာဘယ်လိုတားဆီးနေလဲဆိုတာကိုကိုယ်နဲ့ကိုယ်မြင်လာနော်ဘယ်နေရာမှာငါသဘောထားမှန်းတယ်ဘယ်နေရာမှာငါပြောဖို့ဆိုမှန်းတယ်ဒါမြန်မာနိုင်ငံပြည်မှာကြည့်ရတာဘာမှမကြောက်ဘူးသိဉ္ဇာနေလို့အဲ့တော့ကိုယ်စိတ်ရဲ့သဘောကိုသူချသိပြီးတော့ပိတ်ပင်ဓာတ်ရှိနေတဲ့သဘောတွေကိုဉာဏ်နဲ့အသာလေးနဲ့ထိတ်ရှားလို့ရသွားမယ်ဆိုရင်လူဟာအတိဉာဏ်ဘောကအကုန်လုံးကပွင့်ပြီးတော့ထွက်လာတယ်နော်အဲ့ဒါလို့ဆက်နေတော့စူးစမ်းပြီးတော့လှုပ်လာလို့သိတတ်တဲ့အတိဉာဏ်တွေကိုပြတ်တန့်ကျင်ပြီးလာတဲ့လူကသူတို့ဘောမှာဆက်ဆက်ရကိုပြတ်အချင်းချင်းလာတော့ဘောကကိုတင်တတ်မှုလည်းအများကြီးရတယ်ဆိုတော့သိရတယ်နော်တော့ဘဝမှာအောင်မြင်နေဆိုတာကပစ္စည်းဥစ္စာရတာတခုနဲ့နဲ့တာလို့မရဘူး။စ တကယ်ဉာဏ်ချမှုအသိဉာဏ်နဲ့နည်းမှုဉာဏ်မှုဆိုတာကထဲ့ပြီးတော့နားမရဘူးနော်ဆိုတော့တကယ်အသိဉာဏ်ကြီးလာတဲ့လူကမတရားရလောကမရှိတော့ဘူးလင်းသွားတယ်နော်အဲ့တော့သဘာဝအချမ်းသာမှုဒီမဖြစ်ခင်တော့ဒီမှာသာဝနေတုံတောင်ပြည်စုံနဲ့သူဘုရားမှုအတွက်တန်းရှိတယ်မိဘတို့သာသမီတို့ပြည်စုံဖို့ရအဲ့ဒီမှာအတော်တန်ရှိတဲ့ဆိုရင်သူ့ဘောကိုဂျင်းနဲ့ဂျင်းနဲ့ပြီးတော့ကျန်တဲ့အချင်းကတော်မများဘူးတော့တကယ်အရင်ကြည့်တဲ့အဋ္ဌညာပိုင်းတွေအချင်းပြီးနိုင်သွားတယ်နော်အဲ့တော့အတက်ကြည့်ရလေတရားဘာဝနာပုဂ္ဂိုလ်အချင်းကိုပြီးနိုင်တယ်ဖြစ်မှာဘောဟာရှင်းနေမှုကိုရတယ်ဘုမောရှင်တော့အတက်ကြည့်တော့တဲ့ဒီအပျော်ပါးရေဘုံပကာတာဘုံပကာတနာတွေနဲ့ပဲနေသွားမယ်ဆိုရင်အယူအနဲ့မတန်တော့တဲ့အလုပ်ကိုလုပ်နေရတဲ့ဆိုတော့စိတ်ကမချွမ်းမဖြစ်နော်ကလေးစံမင်းကြည့်အဲ့တော့အမှုရာတွေပါရိယကဘူမှန်တာတွေဖြစ်လာတယ်နော်အဲ့တော့အမှုရာတွေစိတ်နဲ့သဘောထားတွေဘူမှန်တာလည်းပဲသီယောကတမျိုးပဲနော်ရောစစ်တမျိုးပါပဲနော်အဲ့တော့အသက်ကြီးလာလေလေတရားကိုပေါ်အားထုတ်လေလေပြုတ်ပြင်းရင်းအင်းချမ်းမရှိတာလေလေဆိုရင်ဒီလိုလေပြင်းရင်းလေခံရတယ်လေစက်တွေရှိတယ်လေပဲနော်သီယောကလည်းမဖြစ်နိုင်တော့ဘူးနော်အဲ့တော့အပျော်ပါးကိုအဓိကထားပြီးတော့အသက်ကြီးတဲ့သူညီတော်ရဲ့သူတော်မများတာသီယောကဖြစ်လာတယ်ဆိုတော့တွေ့ရအဲ့ဒီထောက်ထားရင်ပတ်သက်တော့အင်းဒီလောကတစ်ခါပြောခဲ့ပြီအခုတော့အသေးစိတ်သူ့မပြောတော့ဘူးနော် Happiness will come to you when you acquire a sublime confidence in this power တော့ကိုယ်အတွင်းတရားနော်ဘုရားပေါင်းများစွာကတည်ပြုခဲ့တဲ့ပါဠိတတ်ခံတရားရှိရတယ်ဆိုတော့တကယ်ယုံကြည်စိတ်ချလာပြီဆိုရင်အဲ့လူကကောင်းတော်ကိုလို့လာနော်စိတ်လည်းကိုဦးခံလာတာနော်အဲ့တော့ဒီလိုမျိုးဒီလိုကအဲ့လိုဘာသာတရားတွေအများကြီးကိုလေ့လာတာစတော့နော်ဒီဘာသာကမှတကယ်နားလည်းမလဲသေးဘူးသဘောလည်းမကျနော်နားမလဲတော့သဘောမကျဘူးနော်သဘောလည်းမကျသေးဘူးဒါပေမဲ့လေ့လာတော့မဲ့ဖြစ်တယ်နော်အဲ့လိုလေ့လာရင်းကနေပထမဦးဆုံးလေ့လာမိတဲ့ချက်ကလူဝင်စားပဲဒါကဒီချက်ကိုဒီဘုံဘုံကမပြောပဲကိုမနေနိုင်ဘူးနော်လူဝင်စားကိုလေ့လာကြည့်တဲ့အခါတချို့လူတွေကကိုယ်ပေါင်းတင်မှာကိုယ်နဲ့တိတဲ့လူတွေဖြစ်တယ်နော်တချို့စင်ဒီဘုံရဲ့မိဘတွေရဲ့မိတ်ဆွေတွေသာပြတော့သူကြံဉာဏ်သားဖြစ်လာတယ်။သူတို့ကိစ္စကြည့်ရတာအင်းဘွားကဝါနာအထုံမိစ္ဆပါဠိတွေကပါဏာတိရတယ်။အင်းဘွားကဝါနာတိုင်းတယ်။အင်းဘွားကပြောဆိုတွေပါလိမ့်ဆုံးပါလာတယ်။ဘယ်လိုရကြည့်ရလဲ။ကြည့်ရတော့တော်တော်အံ့ဩနေ။ကြောက်လည်းစဉ်းစားတယ်နော်။တော့ဘဝပေါင်းများစွာမှာပြုခဲ့တဲ့ကိစ္စတွေ။နောက်ဘဝတွေမှာလည်းပဲသူ့ရဲ့ဆွင့်တက်တိကလိုက်ပြီးတယ်။သဘောပေါက်နော်အဲ့တော့ဝါနာလို့ပဲခေါ်ခေါ်အထုံးလို့ပဲခေါ်ခေါ်ပါရမီလို့ပဲခေါ်ခေါ်တူတူပါပဲနော်အဲ့လိုဘောပေါက်လာတဲ့ခါကျတော့အဲ့ဒီဘောပေါင်းများစွာကအဲ့ဒီအထုံးဝါနာတွေကိုအတူထွက်လာအောင်လုပ်လို့ရမယ်ဆိုရင်တော်တော်ကိုထိရောက်တဲ့ဟိုအဲအားကြီးတဲ့စိတ်ဓာတ်ကိုရမှာပဲဆိုတော့သဘောပေါက်နော်ပေါက်လို့လည်းပဲပုံမှန်လေးလေးပြည့်တဲ့ပြောမှာဆိုဒီဘုံဘုံကိုယ်စိတ်ဓာတ်ကမှရှိနေတဲ့ငုံနေတဲ့ပါရမီကိုပေါ်ဖို့ကြိုးစားတာဘယ်လိုလုပ်ဖို့မလဲတော့ဖို့ဖို့ရနေတာနေလိုက်ကြတာအဲမြင်းလို့ခြားတဲ့ကောင်ကဒီတရားဘာဝနာပေါင်းများအထုတ်မှုတော့တွေ့တာအဲတရားအထုတ်လို့စိတ်ကတင်းအင်းချမ်းသွားတဲ့ကောင်ကဘယ်မလိုက်တဲ့စိတ်ထားမျိုးရတာလဲဘယ်ဟာကဘုံတွေမြို့ပလာအစွမ်းလမ်းနဲ့မှန်နေပါတယ်လို့ယူဆဘူးသဘာဝကြတာမှန်တာတောင်းတာကိုလုပ်မယ်ဆိုတဲ့စိတ်ကမျိုးလိုက်တာနော်အဲ့တော့ငါမှာဘောပေါင်းများစွာကပါရမီရှိတယ်လို့ယုံကြည်မှုဖြစ်လာတဲ့ကောင်ကဘောဟာအများကြီးလေးနဲ့သွားတယ်။ဘောရဲ့ဥတည်ချက်ကလည်းတော်တော်ကိုလေးနဲ့သွားပြီ။ငါဟာတဘောသားလို့ခဏလေးနောက်ဒုပကာကနနောက်ကိုလိုက်ပြီးတော့စားတော့ပြောပါတော့နေသွားဖို့လုံးဝမတင်ဘူးဗျာ။ကိုယ်ငါလေးနဲ့ကိုယ့်ကိုစဉ်းစားပြီးဘောပေါက်လာတာလေနော်။ဒါမြင်ခဏဘာလို့မှလည်းပြောလို့မဖြစ်။မပြောရဘူးနော်။ဘဝကျင်ကကိုအလေးထားတာကိုသူတို့ကလေးမထားလို့ရှိရင်ခါခက်သွားလိမ့်မယ်နော်အဲ့လိုနဲ့မပြောပြဘူးမပြောပြလို့နဲ့သူကကိုယ်ပဲအချင်းချင်းကြိုးစားဆိုလိမ့်လာတာဒါတော့မှတချို့တချို့ကြီးသိလာတာနော်သိလာတော့သူတို့ကတောင်းရင်ကြောင်းရင်ရမတောင်းတာပြောင်းတာခံရဘူးလေနော်ဆိုတော့အဲ့ဒါကိုအဓိကချက်ပြောချင်တာနော်ကောင်းတာလုပ်နေပါရဲ့နဲ့တောင်းတာပြောင်းတာကိုခံရတတ်ပါလေနော်အဲ့ဒါကိုသိမစိုးပါနဲ့သူတို့ကိုတုံ့ပြန်ပြောလဲအချင်းကမခံပါနဲ့နော်အဲ့တော့မသိအောင်ပဲကြိုးစားပြီးတော့ရတာကိုတရားထုတ်တာကိုသူတို့မသိကြအောင်တရားစာဖတ်တာတို့ကတော့ကမတုံတောင်လောက်ပဲသူတို့သိမှာပေါ့သာဝတိပါလေတွေ့နော်မသိသေးဘူးသိတဲ့လူတွေကအမြင်မြင်လောင်ကြတာဘုံကြီးလို့ခေါ်တယ်နော်ဉာဏ်ကြီးကအဲ့လိုခေါ်ခံ တခြားလည်းသူတို့တော့ခေါ်တတ်တဲ့အားတွေအများကြီးရှိပါတယ်။တော့ဘလို့ခေါ်ခေါ်နော်။သူကသူ့ဘဝပေါင်းများစွာကသိမှုရတဲ့ပါရမီတွေကိုဖွဲ့ပေးကြည့်တာ။သူတို့ဘာဖြစ်ပြောကိုမနဲ့ထင်တာကိုကောင်းနေထင်တာကိုတော့ဘလို့ရမှာပဲနော်။အဲ့တော့မှန်တာကိုလုပ်ရင်းနဲ့အများပြောဆိုခံရတဲ့ကောင်ကကြောက်ပြီးတော့ရမထားရအောင်။ဆက်လုပ်ရမှာပဲ။ဘာလို့ဘာပြောပြောသူတို့မသိလို့ပြောတာနော်။အဲ့တော့ကို့မှာအဲ့လိုပါရမီရှိတဲ့တကောင်ကိုလေးလေးနက်နက်ယုံကြည်ပါ။ရှိတာဧကမုခ္ခ No, you must choose happiness. No, I don't know if you want to come here. No, but I'm not going to get time later. Can I not? No, but I'm not going to get time later. Take time later. That you're going to be like now. No, but you can't do it. But you're going to be like, I'm going to get time later. I'm going to get time later. I'm going to get time later. Take time later. You're going to be like, I'm going to get time later.တော်ကုန်လည်းပဲတော်အစဉ်ဒီတဲ့ခါရှိတယ်မဒီတဲ့ခါရှိတယ်ဒီစီဥစ္စာကမမြင်တဲ့သဘောမရှိမိနှခါလောင်ခါရဒီစီဥစ္စာကဘယ်လောက်ဖြစ်သွားလဲအကြည့်ပြစိတ်ကျင်းရတယ်မိဘနှစ်ပါးကိုကြည့်ပြီးတော့သူ့တက်လုံးတော်တူးသားခဲ့တာဒါလောက်တူးသားတော့ခြားရဆိုလိုက်တာပထမတစ်ခါမိလောင်တော့စူးစောင်းထားတဲ့ရှင်ကြီးလေးနဲ့တစ်ခါပြန်ထူတော့နောက်တစ်ခါမိလောင်တော့စူးစောင်းထားတာမရှိဘူးနောက်တစ်ခါပြန်ထူတော့မို့လားမလွယ်တော့အကြည့်ပြစိတ်နဲ့စိတ်ဆင်းစိတ်ဓာတ်ကြီးကြတယ်ဒီဘုံရဲ့ဖားကြံသူတို့ပြောရင်တော့အဲ့ဒီစိတ်နဲ့ပဲဒီပြေးသွားတာသူအလုပ်မလုပ်ချင်တော့ depression အကြီးကြီးဖြစ်သွားတာဘာမှမပြောတော့ဘာမှမလုပ်တော့မဟုတ်တော့ခင်ဗျဆိုင်ပြောတာနော်ဘူးလုံးနဲ့ထောင်နေသူတို့ဒီလက်ရှိနဲ့ပိုင်ပြီးတော့ဒီလိုထိုင်တာဘာမှမပြောတော့အဲ့တော့အပြင်ပြေးကြည့်ပြီးတော့သူတစ်ခက်လုံးဖြာခဲ့တဲ့ဒီဘဝဥစ္စာတကယ်တော့အားကိုးကြမှာဖြစ်ပါလားသူတို့အခုစိတ်ချမ်းသာတော့ငါတော့သူချမ်းသာမှုလို့ဒါတော့ရလည်းရမရလည်းမရနောက်တော့တဖြည်းဖြည်းပို့ပြီးတော့စဉ်းစားတတ်တဲ့ရေလောက်တဲ့ကကြတော့စိတ်ချမ်းသာဘူးဆိုတာလေတကယ်တော့စိတ်မလွယ်တာစိတ်ချမ်းသာမလို့လေပြန်စဉ်းစားလိုက်အပြင်းဉဏ်ရှိရင်တော့စိတ်ချမ်းသာမယ်လို့ဒါကတဘောပြောပေါက်ပြန်တာပဲနော်ဒါတဘောကတော့ဘာမှမထူးခြားဘူးနော်အဲ့တော့အပြင်းဉဏ်ကိုလိုက်တာစာပေပြီးအင်းပေါ်ရင်းနည်းနည်းချပြီးတော့ဖတ်ဖတ်တဲ့ခါမှာဘယ်လိုပဲဘုရားဗလာတရားစာပေလဲဖတ်မိသွားတယ်သူဖတ်ပြီးနေတဲ့စံစာရေးဝေဖန်တုံးတိုင်းနဲ့အားထုတ်ကြည့်ရင်တခင်းကြီးအတိညာအရင်ထက်ကိုပြတော့လေးနဲ့လာတယ်။တရားမှားတယ်၊တရားမှန်တယ်၊တရားကောင်းတယ်၊တရားဆိုးတယ်ဆိုပြီးသူကသဘောပေါက်တာ။လောကဓာတ်တရားတွေရဲ့သဘောပေါက်လည်းပဲအဲ့ဒါငယ်လေးနဲ့ပဲအများကြီးသင်္ကေတုံးတက်ပြတော့သဘောပေါက်လာတာနော်။အဲ့လိုနဲ့စိတ်ခံတာမှုအမြင့်အမားဆုံးပြနေနေကြပါလေဆိုတော့ကြားရတော့ဟာဝိပဿနာတရားကိုပဲတွေ့ရတယ်နော်။ဒါမျိုးပြရမှာလည်းတရားမြတ်ဥပဒနာတရားထုတ်တာရှိတယ်။တုံးနဲ့သူကတခါတရားထိုင်နေဥပဒနာတရားစာပေလေးဖတ်တယ်။အဲဝိပဿနာတရားဖတ်ရုံနဲ့ဘူးပဲသိခံတာ။အစင်းနဲ့လိုက်ဥပဒနာစာကိုဖတ်တာ။နောက်တော့ကိုယ်နေတဲ့နေရာပတ်ဝန်းကျင်မှာအဲလိုစာလုံးလေးကြီးပြီးတော့ကတ်ထားလိမ့်မယ်။ဒီဘုံကအဲလိုနိုင်ငံမှာစာကတ်တဲ့အခြေအနေတွေ၊ဆဲခရိုင်နဲ့ပြီးတော့စာကျက်တဲ့အခြေအနေတွေတွေကအဲတော့ပါဠိလိုတန်ပြဆိုတာကိုစာလုံးလေးကြီးပြီးတော့ကတ်ထားတယ်။အင်္ဂလိပ်လိုတော့ peace ဆိုပြီးတော့ရေးလိုကတ်တာအဲ့တော့ဒီစာလုံးကြီးကနော် peace ဆိုတာလေးကိုမြင်လိုက်ကြတယ်ဆိုတော့စိတ်ကနည်းနည်း peace ဖြစ်လာတယ်အာယုံကစိတ်ကိုတောင်းမှုတယ်နော် concept တွေကလည်းပဲစိတ်ကိုတောင်းမှုတယ်နော်ဟိုမြင့်မြင့်နေရတဲ့အာယုံကစိတ်ကိုတောင်းမှုတယ်နားနဲ့ကြားတဲ့အာယုံစိတ်ကိုတောင်းမှုတယ်နော်တရားလုံးဆိုတော့ concept မြင့်မြင့်မြင်တာကတော့အရာဝင်ပဲနော်ဒါပေမဲ့စိတ်ကအတိတ်တွေကိုကောက်တာအဲ့တော့ peace ဆိုတဲ့ဒီ concept လေးကိုမြင်လိုက်တဲ့အခါကစိတ်ကတော်တော်ကြည်ကြတယ်တခါတည်းဒီကွန်းနေနေဒီလိုအင်းလေးကိုရေးထားတယ်နော်ပါဠိလိုဆိုလို့ခေါ်မလဲဥပိ္ပခာနော်အဲ့လိုက်ကြည့်ထားရနော်ဆိုတော့ဒီဥပိ္ပခာဆိုတော့ငင်းနေနေတဲ့စိတ်ကိုဝန်းနေဝန်းတာမဖြစ်အောင်ဥပိ္ပခာလို့ထားတယ်နော်အရင်တော့တော့တကယ်မထားတတ်ပါဘူးနော်မထားတတ်ပြီနဲ့လည်းပဲစိတ်ကိုဝန်းနေဝန်းတာမဖြစ်အောင်ထိန်းလို့ရတယ်နော်အဲ့ဒါမျိုးကိုဝိရိယဥပိ္ပခာလို့ခေါ်တယ်ဥပိ္ပခာချိန်လို့တော့ရှိနော်ဇာနဲ့ပတ်တဲ့နေရာမှာဇာနုပိ္ပခာရှိနော်ဝိပဿနာနဲ့ပတ်သက်တဲ့နေရာမှာဝိပဿနာဥပ္ပခာဆိုတာရှိတယ်နော်ထို့သူပဲစိတ်ကိုထိန်းပြီးတော့ဝိနည်းဝတ္တမကြည့်အောင်ထားရင်လည်းသူကဝိရိယဥပ္ပခာဖြစ်တာအဲ့တော့ဒီစကားလုံးတွေနော်ဥပ္ပခာထန်သွင်းလိုက်ပြီးနော်ပြီးအဲ့လိုစကားမျိုးနော်အကွမ်းနီမတီဆိုတဲ့စကားလုံးတွေကစိတ်ကိုတော်တော်ချမ်းသာတယ်အဲ့တော့စိတ်ငြိမ်းလာရင်အဲ့လိုအကြောင်းအရာလေးတွေကြားကြပြီးတော့ဖတ်တယ် ုဒ္ဓကနပတ်တဲ့သဘောတရားလေးတွေငြိမ်းချမ်းမှုနဲ့ပတ်တဲ့သဘောတရားလေးတွေလို့ရှားပဲဖတ်တာဒီလိုနဲ့ပဲအားထုတ်ရတာနော်အဲ့တော့ကိုယ့်ဘဝမှာကိုယ်ဘာကိုရင်းချယ်လိုက်တယ်ဆိုတာကအိမ်မတန်ကြီးကြည့်ပါလေနော်ဘာကိုရင်းချယ်မလဲစကားကြည့်ပါအဲ့တော့အခုခေတ်ကတော့ညသောအပြင်တောင်းကျင်တန်းကဒီဥစ္စာကိုမသာသနာတဲ့ကိုပဲတွန်းပေးတာနော်အဲ့တော့တောင်းကျင်ကရင်းချယ်သေးလိုက်တာကိုသူကယူလိုက်ရတယ်လို့ဖြစ်နေတယ်နော်ဘယ်လိုချမ်းသာမှုမျိုးကိုရေးမလဲချမ်းသာမှုတော့ရေးကြမှာပဲနော်ငါချမ်းသာခြင်းနဲ့ငါပျော်ခြင်းနဲ့ဟုတ်ပြီပျော်စရာတွေအများကြီးရှိတယ်ပျော်နည်းတွေအများကြီးရှိတယ်ဘယ်နည်းနဲ့ပျော်မှာလဲတရားကိုရေးချင်ပါဟုတ်တရားနဲ့ပျော်တဲ့တရားနဲ့ချမ်းသာတဲ့အဲ့ဒီပျော်ရှင်မှုချမ်းသာမှုရေးချင်မိနေဆိုတော့အဖြေပြီးစူးစမ်းသွားရင်ကြားလေးလေးပျော်လေးလေးကြားလေးစိတ်ချမ်းသာလေးလေးအသက်ကြီးလေးလေးအသိဉာဏ်ကြီးလေးလေးပျော်လေးလေးစိတ်ချမ်းသာလေးလေးဖြစ်မှာနော်အပြောပေါင်းရင်းနေမှာဖြစ်မယ်ခဏတော့ပြောမှာပါမယ်တုံးကိုနော်အပြောပေါင်းကိုခံစားနိုင်တဲ့ကြီးအဲ့တော့မယ်တုံးမှာတော့ဘယ်တော့ပြောကြတော့တစ်ခင်းကြီးအသက်ကြီးလာပြီဆိုရင်စိတ်မပြောတော့ဘူးနော်၄၀ကျော်50ကျော်ရောက်လာရင်လည်းသိတာပါဘူးပြောစရာတွေကအရင်တော့ပြောစရာမကောင်းတော့ဘူးတောင်ဝင်ကြီးတစ်ခုလို့ဝင်လို့ဝင်ကြီးတစ်ခုလို့ဖြစ်လာဓာတုတွေကြည့်ကြည့်လို့ကျင်းတယ်နော်ရလာတယ်တကယ်ပြောသလားနော်ဘုတ်တော်ကမင်းကြီးကတရားကြီးကြောက်နေတယ်။သူကအခု promotion ရသွားပြီ။နော် promotion မရခင်တော့ရဖို့ရေးကိုသူအစ်တလေးကြိုးစားတာပဲ။နော်။မရရင်မဖြစ်ဘူး။တော်တော့ကြိုးစားတယ်။ကြိုးစားလို့လည်းပဲသူထက်တဲ့ကနာမဲ့ promotion ရတယ်နော်။ရလိုက်တော့တောင်းကြည့်တာ။ decision တွေလောက်ရတာများတာ။လက်မှတ်ထိုးရတာများတာ။မှားသွားရင်သူဒုက္ခရောက်နေတယ်နော်။အဲ့တော့မဖြစ်လာတဲ့ဆိုတော့တောကကြီးပြီးတော့မအိမ်နေတော့ဘူး။ anxiety များတာ။နော်သူကသူ့ဘဝကြီးနဲ့စိတ်ဓာတ်ရှိတာမှန်ပြောမယ်ဆိုရင်တော့သူ့ရဲ့စိတ်ဓာတ်မချော်ဘူးကစိတ်ရှိနော်သူ့ဘဝကြီးစိတ်ဓာတ်ရှိတယ်စိတ်ဓာတ်ကြီးကျက်မှုရှိမရှိတော့တောင်းဝန်ကြီးမှုရတဲ့အခါမှာသူမနိုင်မနေဖြစ်နေတယ်အဲ့ဒါသူ့အမေကြီးတဲ့ဒကာကြီးယာတုတိုးသွားတာပျော်သလားဆိုတော့မပျော်ဘူးခင်ဗျမရခင်တော့သိလို့ကျင်တာလေအခုရတော့တူတော့ဒီဓာတုတွေ့နေကောဒုက္ခရောက်တယ်မထင်ဘူးလေဒီတော့အလုပ်ကထွက်ချင်ဘူးနော်ယာတုတိုးပြီကမှကျော်တဲ့တိုင်းလိုက်ချင်အဲ့တော့လောကီကိစ္စတွေဆိုတာတကယ်မပြောကြမကောင်းပါဘူးအထင်ပါဘူးနော်အဲ့တော့လောကီနဲ့ပြောတဲ့လူကခဏတော့ပြောခြင်းပြောမယ်တာရှိမပြောနိုင်ဘူးအသက်ကြီးလေလေမပြောနိုင်ဖြစ်မှာပဲတရားနဲ့ပြောတဲ့လူကအစမှာတော့သူကတရားမကအတိအမြင်အလေးရှင်နည်းပြီးတဲ့ကြောင့်အစမှာမပြောသေးဘူးနော်အတုခါကတရားတော်ကလူကြီးစိတ်မပြောဘူးညောင်းနေကြိုက်တယ်ပြင်းမှန်းတယ်အိမ်လိုက်တယ်ခိုင်းမှန်းတယ်ပြင်းတယ်အမင်းမဖြစ်တာလည်းနော်အဲ့လိုနဲ့အလုပ်ချင်းတစ်ခုချင်းများသွားတာကညောင်းတာကြိုက်တာပြန်မှန်းလာတယ်အေးတစ်ခုချင်းပြောင်းခဏကွာအင်တာပေါ်ပါဆိုပြင်လာတယ်အလေးချင်းတော့မရှိဘူးဖြစ်သွားတယ်နော်ပေါ်ဆစ်ဆစ်ကြီးဖြစ်နေတာစိတ်ကလည်းလူပဲအစမတော့အိမ်လိုက်ချင်းပြင်းနေတစ်ခုချင်းနဲ့ကြားလိုက်တာဒီကမာကြီးကြောင်းနေတာကလုံးဝအင်းလိုက်တော့လုံးဝမပြင်းတော့ဘူးဦးကတောက်ပြောင်းစိတ်ကနော်အင်တာချမ်းသာတယ်နော်တောက်ဒီလိုတောက်ပြောင်းတာသိရတဲ့ဘာဝဒီကပင်ကိုသမာဝပဲနော်။ကျောင်းရမှာလည်းရှိတယ်။ပပတ္တရဉာဏ်ဘိက္ခူရိစိတ်တံ။ပပတ္တရဉာဏ်တရားနှုတ်ကိုတွေ့လိုက်တာ။ဉာဏ်စိတ်တံဒီစိတ်ကြီးတဲ့ပပတ္တရ။အယောင်ကျုံ့ပြောင်ပြောင်ရှိနေတဲ့။ဒါဘုံဘာသာကျန်တတ်ကိုဉာဏ်လိုက်ပါနော်။ပပတ္တရဆိုတာအယောင်တောက်ပြောင်တာပြောတာနော်။အာဃန္ဓုတေဟိဥပ္ပကိလေတေဟိဥပ္ပကိလေခံ။ဥပ္ပကိလေခံကညွန်သွားတာပြောတာနော်။အာဃန္ဓုတေဟိဆိုတာအာဃန္ဓုဖြစ်တယ်ဥပ္ပတ္တိတေဟိဥပ္ပတ္တိတာတွေကြောင့်တော့ဒီတာကြောင့်ဉာဏ်တော်သွားတာအယောင်မဖြစ်တော့တာမပြေလည်တော့တာပါအဲ့တော့တရားအထုလို့စိတ်မှာဖြစ်တဲ့လောဘဒေါသမောဟမာနဣဒ္ဓမိစ္ဆာဥဒ္ဒစ္စပုပ္ပုစ္ဆာနော်ကြံ့မှုကူလောင်မှုနော်ခိဏမိတာဝိသိကိတာဆိုတဲ့ဒီစိတ်ကိုလေးလံထိုင်မှိုင်းစေတဲ့ဉာဏ်ဝန်းစေတဲ့အရာတွေပါသွားတဲ့စိတ်ကကြည်လင်တာလေတောက်ပြောင်တာနော်အားရကြည့်လာအဲ့လိုဖြစ်လာပြီးရင်တရားထွက်တာအင်တန်ပြောလာပြီနော်တရားထင်တာအားမရတော့မဝဘလောက်ပဲအထူအထူအထူလို့ကောင်းနေတာအရင်ကလည်းတော့အဆက်ပြတ်မသွားဘူးတော့ရေးကြည့်ပါနော်အဲ့တော့တရားအထူဒါစမိဖို့နဲ့တွဲမြဲဖို့ရေးကြည့်တယ်တစ်ခါတည်းနဲ့တူတူတူတူတော့အထူသွားဖို့အင်တန်ရေးကြည့်ပါနော်အဲ့တော့ကိုကတရားနဲ့ပြောတဲ့လက်ရှိမှုကိုရေးချယ်လိုက်ပြီးရွေးချယ်ပြီးတဲ့နောက်မှာတစ်ခါတည်းလေးလား ပေါ်မြအထုတ်သွားမယ်ဆိုရင်ကြာလေကျော်လေဖြစ်မှာအသက်ကြီးလေကျော်လေဖြစ်မှာနော်ဘုမဝင်တော့အသက်40ကျော်50ကျော်ပြီဆိုရင်တော့မကျော်တော့ဘူး When you open your eyes in the morning နော်မနေ့ရက်ကနုံနုံကျေတော့မရှိမလို့ကိုယ်လေးဆိုတာနဲ့ Say to yourself နော်ကိုယ့်ကိုယ်ကိုပြန်ပြီးတော့ဒီပေးလိုက် I choose happiness today ဒီမှာစိတ်ချမ်းသာတာလေတော့ဒီစကားထူးခြားနေလို့ဖြစ်တယ်နော်ဘယ်သူကတော့ဒီနေ့ငါတည်ဆင်းရအောင်နေမလို့ပြေးတယ်လေအဲ့လိုမင်းမနဲ့ဘူးမတွေးပါဘူးလို့ပြမနော်ဒီနေ့ငါတည်ဆင်းရအောင်နေပြမရဲလို့သူတွေးတယ်ဒီမှာတွေးနော်မတွေးနေမဲ့ဒီနေ့ငါတည်ဆင်းရအောင်နေမယ်လို့ဟောမတွေးနေပါဘူးနော်ဘာမှလည်းမပြေးဘူးဒီလိုပဲရောင်းနေနေလို့လားနော်အဲ့တော့ရောင်နေနေနဲ့လို့ရတာမျိုးမဖြစ်သေးဘူး။ဒီလိုကလည်းပြောပြီးတော့နိုးနိုးချင်းနိုးပြီးဆိုတာလေးကိုသိပါ။သိပြီချင်းအသက်ရှူတာမှဒီလိုကပ်ပါ။နော်အသက်ကိုအားအပါးရရှူပါ။အသက်ရှူတာကိုအဲ့လို deep breathing 15ကျင်းလောက်လုပ်ကြည့်ဘူး။ဘောကကြီးရတယ်။အဲ့ချင်းမူးတူးဖြစ်နေတာပြတ်သွားတယ်နော်။ကြီးပြီးတော့စိတ်ကအလတ်ဖြစ်လာနော်။နိုးကြလာတကယ်နိုးသွားတာ။အဲ့လိုနိုးသွားတဲ့ချိန်မှာအဲ့ရမှာပဲပြည့်ရတယ်ပဲဆက်ပြီးတော့ကြားထုတ်ပါတယ်လို့ဆိုတော့အဲ့ဒီကြည်လင်လို့ကြားပြီးတော့ချမ်းသာနေတဲ့စိတ်ကိနည်းလေးအရှင်ရတော့လုံးဝနုံနုံချင်းအသေးတစ်ခုတွေ့လို့အဲ့ဒီအသေးနဲ့စိတ်ကချာချာလဲနေနော်ချတဲ့အရာချင်းနဲ့တွားရလာတယ်ဘာမှသတိမရှိဘူးအသေးနဲ့ပဲတွားနေတာနော်ဟို absent minded ဖြစ်ပြီးတော့ညောပြီးတော့တွားနေတာစိတ်ကြီးတစ်ခုလို့လောက်ကြာပြီးတော့လုံးနေတယ်နော်စိတ်ကတော့အသေးတွေအများကြီးတွေ့နေတယ်အဲ့ဒါမကောင်းဘူးနော်အဲ့တော့နုံနုံချင်းငါဒီနေ့တကယ်ကိုရတဲ့လောက်သတိနဲ့နေမယ်တတိယပါဒါကြီးဒီသိချင်းကတည်းကရေးပြီးနော်သုံးချက်ချက်ခိုင်းပါရင်လုပ်ကြည့်ပါဘာသုံးချက်ချက်မှမရှိရင်ရောင်းကလေးနဲ့မလုပ်ကြည့်နော် I choose success today နော် success ဆိုတာမလဲခဏခဏပြောပြနော်စိတ်ကငြိမ်းချမ်းနေရင်အဲ့ဒီက successful ခေါ်တယ်လို့နော်ငြိမ်းချမ်းနေတဲ့လူကအောင်မြင်နေတဲ့လူပဲဒီနေ့ကဒီကနေ့တောင်အကောင်းဆုံးဖြစ်အောင်ကြိုးစားပြီးအောင်လုပ်ကြခံရပြရည်ကိုသဘောထားမှမှသိနေနဲ့လုပ်မယ်တိုင်ရင်ပြောမယ်ဆိုမယ်အစဉ်ပြေမှာပါလို့ပဲညွှန်လိုက်ထားလိုက်အစဉ်မပြေမဖြစ်တတ်ကြည့်တူတင်ညွှန်လိုက်နေမပြေဘူးပဲများပါပြေဖို့အကြီးကိုပို့ပြီးတော့ဦးစားပေးတော့ပြန်ရက်ထားပေါ့သိအေးနဲ့လုပ်မယ်ဆိုရင်များတော့အစဉ်ပြေရပဲများကြည့် I choose right action today ဒီနေ့ငါကောင်းတာမှန်တာကိုလုပ်မယ်နော်ဒါကိုတိတိကျကျကိုကိုယ့်ကိုယ်ကိုပြောတဲ့နော်ဒီနေ့ငါကောင်းတာလုပ်မယ်မှန်တာလုပ်မယ်ရိတ်ခဲ့ပါနော် I choose love and goodwill for all today ဒီနေ့ငါအားလုံးတွေစေနာမေတ္တာကောင်းကြီးထားမယ်နော်ဘုသူ့ကိုဖြစ်ဖြစ်ကိုယ့်ကိုညာလုပ်နေတဲ့သူကိုဖြစ်ဖြစ်နော်တနေ့လောက်သူနဲ့အချင်းချင်းအောင်ပြောမယ်ဆိုရင်သူ့ကိုစိတ်ခဏအောင်ငါလုပ်ပေးမယ်သူတရားတွေကြည့်လာပြီးတော့တကယ်ငင်းခမ်းတဲ့သူဖြစ်ရင်ငါ့ကိုစိတ်ခဏအောင်လုပ်မှာမဟုတ်တော့ဟိုနောက်ဒီစိတ်ရောလည်းမဟုတ်တော့ဘူးနော်အဲ့တော့သူ့ကိုတရားပြလာအောင်မင်းချမ်းရဲ့ဒီဖြစ်လာအောင်ငါကလည်းတော့အထောက်အပံ့ပေးမယ်ဒီလိုပြနေပါနော်အဲ့လိုပြလို့ရှိရင်စိတ်ကငြိမ်းချမ်းလာတော့အဲ့လိုကိုယ်နဲ့အစမတူဘူးနဲ့ပြန်တွေ့တဲ့အခါမှာအရင်ကတော့စူးစူးဝါးဝါအစမမြင်မှုမဖြစ်ဘူးအများကြီးခံစားသွားတော့ပြလို့နော်ဒါကို consciously choose လုပ်ဖို့သိနေကြည့်နေတယ်နေတယ်အဲ့လိုတွေ့လာရင်မဖြစ်မကြရင်စိတ်ကဒါကိုအလေးကြီးရတယ်နော်ပြင်းပြပြအစိုးရအပြက်ကြီးမတွေးတော့အစင်မပြင်းမှုတော့တွေးမှာပါစိတ်ကမရှိပါဘူးစိတ်တွေထားနေသွားတယ်နော်လို့လာနေကြည့်ကြည့်နေချင်းချင်းလားလောက်ကျကြည့်ရလို့မပြောရစီတယ်ပြောတော့မယ်အဲ့လိုသူ့စိတ်ကတော်တော်များများကြည်လင်ဥပြမ်းမှုအလေးချင်းကိုရလာတဲ့အခါမှာပူပြော့အစင်ပြေးလာတယ်အခက်ခဲတွေတက်လာရင်ဒါလိမ်ငယ်တွေဖြစ်သွားပါတယ်နော်တွေ့လာတဲ့အခါမှာလည်းပဲစိတ်စိတ်မနစ်ဘူးစိတ်ကစိတ်ရရမလုပ်ဘူးအကောင်းဆုံးဖြစ်အောင်ကြိုးစားဖို့ဖြစ်နေတာနောက်ဆုံးဘလို့မှပြင်းပြမှုမရလို့လက်ခံရမယ်ဆိုရင်လည်းလက်ခံမယ်ဆိုတဲ့စိတ်ကိုရပါတယ်။အဲတော့တော်တော်များများလောကဓာတ်တရားတွေကလက်ခံမှပဲဖြစ်ပါတယ်။တကယ်တစ်ခုပြောမယ်။ကိုချင်းတရားကိုလက်မခံခြင်းရပါတယ်။ရပါဘူးနော်။ဘလို့ကသူ့ကိုငယ်ရဲရုပ်ဖြစ်နေအောင်ပြုပြင်တော့လူညာနေဦးတော့မရဘူး။ကိုသွားတာနော်။နာခြင်းကိုလည်းလက်မခံလို့မရဘူး။တေခြင်းကိုလည်းမရဘူးနော်။အဲတော့လက်ခံနိုင်တဲ့ပြင်းပြမှုတစ်ခုချင်းတစ်ခုချင်းရလာမှာပဲ။Give thanks for all your blessings several times a day. ကိုယ်ဘဝမှာကောင်းတာတွေဖြစ်နေတာအများကြီးပါနော်ကျေးဇူးတင်တဲ့စိတ်ရှိလို့ဆိုတာကိုဒီဘုံဘုံခဏခဏပြောဘူးတယ်နော်ဘာပဲဖြစ်လာဖြစ်လာကျေးဇူးတင်တဲ့စိတ်ရှိဘူးကိုရင်တစ်ခေါက်ပြောတော့ကနော်ဒါကြီးတော့ကနေလို့မကောင်းတမိုင်းတော့ဆိုးတယ်သူကစိတ်တောက်တော့မယ်ဆိုစိတ်လုံးလေးကိုကန်လို့ဆိုဘယ်တော့ကျင့်ခဲ့သေးဘူးနော်တင်းချာလက်ထမကန်ကြီးလာလို့သူသိတယ်နော်ဒီစိတ်လုံးလေးကိုသူမြင်ရတယ်ဒါလည်းသူသိတယ်သိပြီးတော့ဒီစိတ်ကိုပေါ်ထုတ်ပြလိုက်တဲ့ဒီပညာရှင်ကြီးနော်ဓာတုရပညာရှင်ကြီးကိုစိတ်ကအယုံကြီးဆိုတော့မြတ်တာပို့တယ်နော်ငါပ္ပဆန်နဲ့ငါဝယ်တောက်တာပဲလို့ပြောရမှာနော်ဒါနဲ့ငါပ္ပဆန်နဲ့ငါဝယ်ခြင်းနဲ့မရဘူးနော်အဲ့တော့အဲ့လိုသူ့လေးကိုတခြားကန်ပြီးတော့ပုံစံတဲ့လူတွေကိုကျူးကျင်းနဲ့စိတ်နဲ့တောက်လိုက်ချင်တယ်အဲ့ဒီကဘူတော်မှဆက်ရတယ်လို့နော်သူ့စိတ်ကဒီသေးလို့မှရင်ဒီမှုလေးစားမှုဒီပညာရှင်လို့မှကျူးကျင်းတဲ့စိတ်မြတ်တာစိတ်ဖြစ်နေတာနော်ဘုဒ္ဓတော်မြတ်တာကိုပြန်ပြေးလို့တောက်ချင်တာပူတော်မှပြည့်အောင်ထွန်းထိတ်နေနော်သူတို့ပဲသင်းစားလို့မထိုင်လိုက်ဘူးနော်ဟောဒီခမင်းကိုပြည့်အောင်ဘယ်လိုတွေလုပ်ပေးတာဓမ္မရီယာစားလိုက်ပြီနော်ပြီးတော့ဆက်ကဆံပြောင်းလုပ်ပေးတယ်တပားကဆံပြစ်ပြီနော်ရောင်းတဲ့တိုင်မှာသူ့ကိုတန်းတန်းရှင်းရှင်းလေးပြောင်းဟိုကြာပြော့နော်တန်းမတင်တော့ရောင်းပြီဟောစုံကြောက်ကဝယ်လာပြီးတော့ဆက်ပြီးတော့ကိုယ်ကိုစားပွေအစဉ်သိပြောင်းပေးပြီကိုယ်ကိုယ်တိုင်ကလည်းသိကျင်းတယ်မဟုတ်ဘူးနော်။ဒီမှာကြီးကျွန်တော်ကိုယ်ကိုယ်တိုင်ကြရတာတော့များပါပဲ။ဘာဖြစ်ဒီခုမှစားဖို့အချိန်ရောက်လာပြီနော်။နောက်တစ်ခါအရင်ကြီးပြမြေတာပို့လိုက်။လက်ဓမ္မတွေကိုစံတဲ့မှာကြည့်တဲ့လူတွေကိုစံမှာရောက်တဲ့လူတွေကိုဝယ်လာတဲ့လူတွေကိုဖြတ်ပြီးတဲ့လူတွေကိုသူတစ်ခါတည်းအိမ်မှာဖြတ်ပြီးဖို့အခုပေါ်ခေါ်ထားလူတွေကြည့်ရနော်။သူတို့ကကျေးဇူးတင်ရမယ်။သူတို့ဖြတ်ပြီးတယ်။ကိုယ်ကိုယ်တိုင်မဖြတ်နိုင်လို့နော်။ကျေးဇူးတင်လိုက်ပါ။ကျေးဇူးတင်ပြီးတော့အဲ့ဒီလိုတိုင်းနော်။အားတော်ဘုခင်နော်စိတ်ကကြည်လင်ဦးကြံသူတို့မှာမေတ္တာထားနော်အဲ့တော့ဖြစ်တဲ့သူကချက်ပြေတော်စားတာတဲ့အရာကလည်းပူရှိတယ်အားလည်းပူဖြစ်တယ်နော်ဘုရားကတော့မရှိပါဘူးရဟန်းတွေကိုယ်တိုင်ကနော်ဟိုရှင်ရှင်တပါးရဲ့အနန္တမှာသူတို့သွန်းသွားခံပြီးတော့အဲ့မှာမစားဘူးဝိဒါကတက္ကမကြီးအိမ်မှာသွားစားတယ်အဲ့ဒီကျမ်းမှာသွားစားတယ်ဘာဖြစ်လို့လဲလို့မေးကြည့်တော့သူ့ကိုဖြစ်တဲ့ခင်တဲ့သူသူ့ရှင်မျိုးစားစားရတော့ဘုရားမင်းနဲ့ဘုရားဟာတာသာတဲ့သာတော်ကိုကလေးစားတဲ့စိတ်တံပိုးထားတဲ့စိတ်ဒီသာသာဖြစ်ပေါ်လာအောင်ချက်ပြုတ်ကျိုးတဲ့လူတွေအားလုံးကိုသူတို့ဥပမာမေတ္တာထားတဲ့စိတ်နဲ့စားမယ်ဆိုရင်နည်းနည်းစားလို့လည်းအများကြီးအားပြည့်အဲဒီဒေါသစိတ်နဲ့စားမယ်ဆိုရင်ဆိုတော့အာမဖြစ်ဘူးနော်ဖြစ်တဲ့လောက်မဖြစ်ဘူးအဲ့တော့အရာရာတိုင်းကိုကျေးဇူးတင်တဲ့စိတ်ရှိရမယ်နော်ဘဝကိုကျေးနပ်ပြီးရရှိနေတဲ့ဒီစိတ်ကအရေးကြီးတယ်နော်ဒါအထင်ကကျားသူမှန်မှဒီအခြေခံသဘောထားကိုကြည့်ဖို့လိုတယ်။ဒီအခြေခံသဘောထားမှန်တယ်ကျားတို့ကတိတ်ချောင်ယူတာ။ဘုမင်းကဟိုမှာတင်တာဒီမှာတင်တာဖြစ်တော့မှာနော်။ထို့သူပဲကိုယ်အင်းဒီဥစ္စာတွေကြော်ပြတယ်ဖုတ်ပြတယ်နော်ထုတ်ပြရတယ်လည်းရှိမှာပဲနော်။အဲ့ဒီဥစ္စာတွေဝတန်းဝတန်းဒရိလေးနဲ့ပို့ပါနော်။ဒရိပဋ္ဌာန်နဲ့ပါရမယ်နော်။အင်းဒီကိုထွက်တာလဲတာယတိတတ်တာအောင်လို့ဒရိလေးနဲ့ဒေသာလုပ်ပါ။ခဏလေး10မိနစ်လောက်ဖြစ်ဖြစ်အာယုကြည့်ဖို့မိတာလည်းပို့လိုက်ပါနော်။ဒီလိုဥစ္စာတွေဖြစ်အောင်ဒီလိုတည်းနော်အခုအဝတ်စားပုံမှာတံပိုးထားတဲ့စိတ်ညံ့နေတဲ့စိတ်ယူတည်တဲ့စိတ်မှာဖြစ်သွားပြီနော်အဲ့တော့ဒီဘုံဘုံငယ်တုန်းကဒီလိုစုံမှမူလာတဲ့ဉာဏ်ရှိကျေလူကြီးတွေကအတန်ဉာဏ်ကြီးတယ်နော်အရာရာတွေကိုယူတည်ဖို့ဆိုတော့စုံမှဘူးဘုံဘုံငယ်တုန်းကဆိုရင်သမေဆိုင်ကရာမပြောရဘူးမိဘအိမ်မှာသမေသားတယ်နော်အဲ့သမေဆိုင်ကရာမျိုးသူကရေရွတ်တေသာထူးခြားတယ်ကရာနော်ပြောကြရှိမှမနည်းနည်းတော့ပဲဝင်းတူလေးပြောပြောတော့သမီးကိုယူသွားတယ်။သမီးလုံးအောက်ကိုမကြည့်ဘူး။အဲဒါမလို့တရားရောက်သွားတယ်။တတိမမကြရဘူး။သားပြီးရင်ပဒဏ်ထဲမှာတတိမမကြရအောင်။ပုံတလောက်ချက်ဥည်ကုန်တာ။မစုံပြက်နဲ့။ဘုံမလို့အောင်မလုပ်နဲ့။ဒါတိတ်ချင်းချင်းလုံးတော့မဟုတ်ပါဘူးနော်။သူ့တော်လည်းပဲယူသေးတဲ့သဘောရှိနေတယ်နော်။အင်္ဂါချမ်းသာတာလည်းဖြစ်လို့အများကြီးချက်မကုန်နိုင်စုံပြက်မကောင်းဘူးနော်။မလို့ဒီမလို့သားရဲ့သဘောထားဖြစ်နေတော့ဒီကိုတော့မှနေတဲ့ဒီတွေကဖြစ်တယ်။စိတ်ငါမှထိုင်ရတော့စိတ်သဘောကျတယ်နော်။ဟိုစောင်းလေးတုတ်တုံရရတာဖြစ်။ Sitting under a tree ။စောင်းနာမည်။တရားတော်နော်။မဖတ်သေးဘူးနော်ဖတ်ပြီးမှတရားကျောင်းရတယ်လေ။ကြောက်ပြတ်နေပါလိမ့်နော်။တော့စိတ်မဲလေးကိုကြည့်ကြည့်ဆိုတော့ကျေးဇူးတင်လို့နော်။တစ်ခါကလေးစဉ်းစားကြည့်တယ်နော်။လူတွေကအတက်ကြည့်တော့ထွက်လာတဲ့လေဟာအဲ့ကမှအများဆုံးပါတာပါလို့ကာဗွန်ဒိုင်အောက်ဆိုက်နော်ကာဗွန်ဒိုင်အောက်ဆိုက်ကလူက3ပြီးသားဖြစ်တဲ့လေဖြစ်သွားပြီနော်ညင်းနောနဲ့လေဖြစ်နေနော်တိပင်းကကာဗွန်ဒိုင်အောက်ဆိုက်ကိုယူလိုက် ယူပြီးတော့အဲ့ဒီကကာဗွန်ကိုသူကတိမ့်ထားပြီးတော့အောက်ဆီဂျင်ကိုပြန်ပေးလိုက်နော်အဲ့ဒီအောက်ဆီဂျင်ကိုလူကတကပြန်ယူရတယ်နော်အကြိမ်တက်ပြန်တပင်မှမရှိဘူးဆိုမနဲ့အသက်ရှင်ကအောက်ဆီဂျင်ရှိမှမဟုတ်တော့ဘူးနော်အကုန်လုံးတင်ပါနော်အဲ့တော့တခါနေအဲ့ဒီတက်ပြန်မှုကြီးပြီးတော့ငါအသက်ရှင်ကိုရေပြုတ်လုတ်ပေးနေတာပါလားတွေးမိတာနော်ငါနဲ့တူတဲ့ဟာ one system system တစ်ခုတည်းပါနော်separate system ဟုတ်ဘူးသူမရှိဘဲနဲ့ငါမရှိနိုင်ဘူးတက်ပြင်မရှိဘဲနဲ့ငါဘယ်လိုမှအသက်မရှိနိုင်ဘူးအဲ့တော့ငါအသက်ရှိနိုင်ဖို့အရေးကြီးတယ်ဒီတက်ပြင်ကလုပ်ပေးတာကျေးဇူးပြုလိုက်တာမခက်ဘူးကြီးမခုတ်ရက်ဘူးအဲ့တော့ချုပ်ဒီပဲနော်ကိုယ်ပတ်ဝန်းကျင်မှာရှိတဲ့လူတွေအားလုံးကဆက်ဆက်နေတယ်အပြန်လာအကျိုးပြုမှုတွေဟာရှိနေတယ်နော်ငါတယောက်တည်းဘယ်လိုမှနေလို့မဖြစ်ဘူးအားလုံးကတိုက်ရိုက်ဖြစ်စီတွေ့လိုက်တဲ့ဒီနေ့ဖြစ်စီကျေးဇူးရှင်နေပြီပါပဲနော်ကျေးဇူးရှင်နေတရားမှမရှိဉာဏ်တူတောင်ကျေးဇူးရှိပါတယ်သက်တိုင်ညီမလေးကအင်းတစ်ခေါက်ကလည်းပြောပြီးပြီနော်အဲ့ဒါပြောရင်သိကြည့်သွားမှာတို့ပြောနိုင်နော်ဉာဏ်တူတောင်ကျေးဇူးရှင်ပါလေသူကြောင့်ကိုယ်မှာတိုးတက်မှုကြီးကြမှုဖြစ်ရတာဉာဏ်ရှိပါတယ်နော်အဲ့တော့တင်းကြလေးနဲ့သက်တိုင်လည်းအရာရာတိုင်းလူတိုင်းကိုကျေးဇူးကျတဲ့စိတ်ဖြစ်လာတယ်အလိုရောက်ဖြစ်လာတယ်ဒါလို့ကျေးဇူးရှိရပါလားFurthermore, pray for the peace, happiness, and prosperity of all members of your family. Peace, happiness, and prosperity.
တရားတွေကြည့်ဖို့ဆိုတာလည်းပဲထက်ကိုထက်မှာသူမပါဘဲနဲ့မိတ္တာကိုပြည့်စုံတရားဒီတရားမြတ်တွေရပါသေးဆိုတာထက်ရောအဆုစီလုံးပေါ်ကြံတဲ့တည်းမိတ္တာကိုအဲ့တော့ရုံးသွားတော့မယ်ဆိုတော့ရုံးမှာတရားမြတ်ကိုအထက်ကလူကြီးတွေရောကိုနဲ့ဓာတ်ကြီးတွေလုံးပေါ်ကြံတဲ့တည်းရောကိုအောက်ကတပည့်တွေရောအားလုံးကိုသူချအောင်ပြုလို့မိတ္တာကိုဆိုတော့သွားမယ်ဆိုရင်ဘုရားတစ်ခါတရားပြောပြည့်တဲ့ကမှာအလိုလိုအစဉ်ကထောဘုလိုအတကယ်လို့ကြောက်သူအထက်ကတော်တော်ကြီးကိုအသိဉာဏ်กว่าတဲ့လူကြီးကြောက်ကိုသွားတွေ့ဒီမှာဒီမှာတော့သူတော်တော်အကြီးဆုံးညာရောက်နေပြီဆိုတဲ့လူပဲဆိုတော့တော့သူကအသိဉာဏ်တော်လေးဖြစ်တာဆိုတော့ဒီလောက်အသိဉာဏ်กว่าတဲ့လူသွားတွေ့ရမှာကြောက်တယ်နော်ကြောက်တော့မြန်သွားပြန်အဲ့ဒီသွားလို့မသိရင်ဆက်မှာပါလဲနေတယ်ဝိသာအထက်တက်ပြန်ကြည့်ရတယ်ဒါပေမဲ့သူကတရားထိုင်နေလို့ဖြစ်တယ်ဒီတိုင်းနဲ့တော့တရားထိုင်နေဒီလိုကငါသွားတွေ့ရမယ်ဆိုရှိတယ်အရေးကြီးတယ်အဲ့ဒီလိုအယူလို့တရားထိုင်မြတ်တာပို့မြတ်တာပို့လိုက်သူနဲ့ပတ်သက်လို့ဥစ္စာကမှမြင်ရတဲ့သဘောထားဖြစ်လာနော်ဖြစ်ခြင်းတဲ့သဘောထားလေးစားတဲ့သဘောထားဖြစ်လာတယ်နော်အဲ့လိုဖြစ်လာတဲ့ကမှသွားကြည့်လို့ဥစ္စာကမှကြောက်တယ်မရှိဘူးလို့ကြောက်တာမကောင်းဘူးနော်ဖြစ်ခြင်းတာလေးစားအမှန်ကောင်းပါလေသူ့အမှုရာလည်းပဲတောင်းတော့တင်းတင်းဖြစ်မနေဘူးနော်မြင်ရတော့ပြီးဖြစ်ရတယ်ဆိုတော့နော်မြင်တာဟုတ်တဘာဝကြတဲ့အနေထားဥမာမျက်နှာအနေထားစကားပြောတာလက်ရှိအမှုရာအားလုံးဟာတဘာဝကြကြမြင်မြင်မဖြစ်နော်အဲ့တော့သူ့အထက်ကအဲ့ဒီကြသူ့ခေါ်ပြီးတော့မြန်မာညီလေးအခုပဲရောက်နေတယ်ဘာလို့လုပ်နေလဲစကားသာပေါ်ပေါ်ကြီးသူ့မေးတယ်နိုင်ဝဲကျော်ကျော်တနိုင်ကြီးပါလောက်ဒီနေ့စကားပြောအဲ့တော့သူတော်ကဩသွားတယ်တခါမှသူ့ကိုအဲ့လောက်ရင်းရင်းမင်းမင်းအချိန်ပေးတော့စကားမပြောဘူးလေသူ့ထက်ကအဲ့ဒီကြီးကအင်မတန်တာဝန်များတယ်လို့ဖြစ်ပါတယ်အဲ့တော့အချိန်ဒီရက်ကိုပြေးလို့မလွယ်နာမင်းတို့သူ့ကိုလောက်မြင်ရကြက်ဆက်တန်တာလဲဆိုတော့သူယုံကြည်တာကတော့တဲ့သူ့တရားကြောင့်သူစိတ်ငြိမ်းချမ်းနေတယ်သူမိတ္တာကြောင့်သူ့မှာမြင့်မြတ်တဲ့သဘောထားရှိနေတယ်အဲဒါကြောင့်သိကြတာလေဒါလည်းတွေ့တယ်သူချအောင်ကြည့်ပြီးတော့မိတ္တာကိုကြွားသွားကြည့်ပြောစရာရှိတာအလိုလိုအစဉ်လေးမထွက်ဘူးအစဉ်ကြည့်သွားတာBy constantly dwelling on thoughts of fear, worry, hate, and failure. As a matter of fact, you have a job here, 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 you have a job here. You will become very depressed and unhappy. They are depressed people. They are depressed people. You have a job here, 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 you have a job here,
နော်ဒေါသဖြစ်စရာတွေအများကြီးတွေ့ရင်မပြောင်းရှင်ဖြစ်လာပါဘူးဘုလိုမကောင်းဘူးဘုလိုမကောင်းဘူးဘုရားငါဘယ်လိုပြောတာဘုရားငါဘယ်လိုစောင်းတာဒါတွေ့နေလို့ရှိရင်မပြောင်းရှင်ဖြစ်လာတော့နော်မိစေလည်းရှိမှာမဟုတ်တော့ဘူး Remember your life is what your thoughts make of it မမိပါနဲ့သင်ဘဝဟာစိတ်ကဖန်တီးတယ်လို့ဖြစ်တာစိတ်တစ်ခုလေးကြောင့်တော့မပြောနိုင်ဘူးနော်စိတ်အစဉ်နဲ့အများကြီးနေနေနဲ့အမျှနော်အဲ့လိုအစိုးရအပြည့်ပြည့်မကောင်းတာတွေပဲနှစ်ပေါင်းများစွာတွေးလာမှသိပါတယ်အဲ့ဒီစိတ်တိုင်းဖြစ်မှာပဲနော်နှစ်ပေါင်းများစွာဒီလိုဥညာနဲ့ဆိုမေတ္တာစိတ်နဲ့နေသွားမှသိနော်အဲ့ဒီစိတ်နဲ့ကြံလို့ဖြစ်မှာပဲနော်တော့ဒီဒီကြည့်တဲ့ခုလေးနဲ့တော့လောက်ကြည့်ဖြစ်မှာလားနော်ဒါတော့နှစ်ပေါင်းများစွာဆိုတာမင်းမကြွက်နေတဲ့စိတ်ဝင်ရှိဖြစ်သွားတာအဲ့ဒီမှာဇောရီကပါနေအကျိုးပြတော့အဲ့တော့ကိုယ်စိတ်ကိုကိုယ်သိချာကြည့်ပါသွားရင်းတိုင်းမင်းထိုင်ကြွေးဆိုရင်အမြဲတမ်းစိတ်ကိုကြည့်ပါနော်တရားထိုင်တဲ့ခါမှလည်းစိတ်ကိုတဖြည်းဖြည်းနဲ့ပို့ပြီးတော့မြင်အောင်ကြိုးစားပေးပါညာတော့အပြင်တရားသိလို့ညာကာယဥပဒနာစကြတာပဲဒီပုံပေါ်လည်းအနာပါဏနဲ့စကြတာပဲကာယဥပဒနာအဲ့ဒီအနာပါဏနဲ့စရင်လည်းနည်းနည်းလေးရက်သေးနည်းနည်းလေးရလာတယ်နည်းဝေဒနာကဒီခါလာနော်အနာပါဏသမာဓိတို့ကြောင့်လေကောင်းတဲ့ခါမှာဒီလိုမှဖြစ်နေတဲ့ထင်ရှားတဲ့ဝိညာဉ်ကိုသိပြီးဆိုတော့မြင်ရတာနော်ဒီလိုနဲ့ကြာတဲ့ခါမှာစိတ်ကပါသိလာတယ်နော်ဒီထွက်လို့ဝိညာဉ်ကိုသိနေတဲ့စိတ်ဒီဝိညာဉ်ကိုသိနေတဲ့စိတ်သူ့ဟာကံသိလာတယ်နော်ဒီကားကမှပိုတွေးပြီးသိတာငါ့ကိလာပဲဒီဝိညာဉ်လို့ရှိရင်ဒီဝိညာဉ်ရဲ့အတွေးကိုသိလာတယ်အတွေးကလည်းစိတ်ပဲနော်ပထမတော့အတွေးအကြံစားတွေကိုသိလာတာတစ်ခါပြီးနဲ့ဒီမှာဒီကောင်းလာလို့ရှိရင်အကျဉ်းသားအကြည့်မလာတော့ဘူးနော်။ဒါတရားဆိုတာအကျဉ်းသားဤစားတော့တစ်ချီမြူးတဲ့ပုဂ္ဂိုလ်သွားတာ။ကာယကိုရှုမှတ်မဲ့ပြည်လည်းပဲပထမအကျဉ်းသားရှုမှတ်တာပဲ။အာနာပါနတော့စားလိုက်မှသိကျန်း။တမန်ကောင်းလာတဲ့ကံတစ်ချီမြူးမြူးမြူးမြူးသွားတာတိမ်မွေ့သွားတာ။ကြာရင်အသက်ရှူတာပြတ်မတတ်ဖြစ်တာ။နော်။သက်ရှူတာကိုတိဖို့တော့မလွယ်တော့။မလွယ်နေလို့ပို့ပြီးတော့အာယုတက်ရတယ်။ပို့အာယုတက်တယ်လေတမန်ကပို့ကောင်းနေဖြစ်တာနော်။ဒါတိမ်မွေ့တာကိုသိနိုင်တယ်လေ။သမารီကောင်းတယ်ပဲဘယ်လိုပဲခဏကမှဖြစ်တဲ့ပူမှုအေးမှုလှုပ်ရှားမှုဆိုတာလည်းပဲဒိဋ္ဌာပဲကြည့်တဲ့ကောင်ပထမတော့ထင်ရှားတဲ့လှုပ်ရှားမှုကိုသိတာလေသိဉာဏ်ကြောက်တာလို့ဘုံမအသက်ရှူလဲလို့ခဏကကြီးကြွကြလာလိုက်ပြန်ပြီးကြာသွားလိုက်ပိန်လိုက်ဖောင်းလိုက်ဖြစ်တာလေးသိတာလေနော်ဒီလိုအစမ်းစမ်းကိုသိရရင်ဒီနည်းကြတဲ့ကောင်ပိန်ကြီးတဲ့လှုပ်ရှားမှုတွေသိလာတယ်နော်တချို့ကလေးက vibration လေးလိုပဲဖြစ်တယ်မျက်စိနဲ့ဘယ်လိုမှမမြင်ရတဲ့လှုပ်ရှားမှုတွေခဏကမှဖြစ်ပြတ်သွားနေတာနော်တစ်ခါလေးသိတာအဲ့တော့တင်မှုတဲ့လှုပ်ရှားမှု vibration တွေကိုသိနိုင်ပြီဆိုရင်စိတ်ကလည်းသူ့ကိုကြော်ရတယ်။တမန်ကြီးကတော့ကောင်းနေတယ်နော်။အတူတူတွေကက်ကနဲကက်ကနဲဘုန်းလာတချို့သူတွေကတစ်စက္ကန့်တော့မကြာဘူးလို့ဆို။ကက်ကနဲတခုအာရုံပြင်းပြင်းလိုက်တယ်၊ပြိလိုက်တယ်ကြောက်သွားတယ်။နော်။အချိန်မီမီတခုမဟုတ်နော်။ကက်ကနဲကက်ကနဲဝင်နေတဲ့အင်းမီကြီးစိတ်မှပုံမှန်ကြီးကိုချင်းချက်ထားတယ်။ဒါလေးကိုလည်းသူချပြီးပြိလိုက်ရင်ကြောက်သွားတယ်။ကြောက်သွားရင်စိတ်ကချင်းနေတယ်နော်။အဲ့တော့ကိုယ်ထားခြင်းနဲ့အာယုံမှာစိတ်ကိုထားရင်းရတယ်ဒီအာယုံမှာစိတ်ကြဲနေကြလားဆိုတာလေးကိုပြန်ပြီးချက်လုပ်ရတယ်စိတ်ကနေတယ်ဒီအာယုံမှာစိတ်ကရှိတယ်ပြီးနေတယ်ပြီးနေတယ်ပြီးနေတယ်ကြာလိုက်ပြီးတယ်ဆိုတော့ပြန်ပြီးပြီးတာကိုပြီးပြီးတာကိုပြီးပြီးတာကိုပြီးအဲ့လိုဖြစ်လာတာနော်ဆိုပြီးတာကိုပြီးလာရင်ပို့ပြီးတော့အားကောင်းလာတယ်ဒိဋ္ဌိမာနကြီးကပို့ပြီးတော့အားကောင်းလာပြီးတာကိုပြီးတဲ့ကမသိဘူးပဲနဲ့မြဲတဲ့ချက်ချင်းကစိတ်ကဟာတတာဖြစ်သွားတာဆိုမနေ့ခံစားလို့ရတယ်။ဒီလိုစိတ်ကပြန်ဝင်လာ။ပို့ပြီးတော့ပြည်လာ။အဲ့လိုပြည်ပြီးနေပြီးတဲ့စိတ်ကိုပြည်တဲ့စိတ်နဲ့ကြံပြီးတော့တဲတဲ့ဟိုပြောရတော့ခီကိုကြည့်ထားလို့ပဲ။မပြောရတော့ခက်ပါ။အဲ့လိုစိတ်ကိုစိတ်နဲ့ပြန်တင်းပြီးတော့နေလို့ရတဲ့ခါမှာစိတ်မှာအေးကြီးတယ်။စိတ်ကတော်တော်ကိုငြိမ်းရတယ်နော်။အဲ့လိုငြိမ်းရတဲ့ခါမှာငြိမ်းတက်နေတယ်ဆိုတာကိုကြံပြပါ။ဒါအတန်ကြီးကြည့်တဲ့စိတ်ငင်တက်မှုကိုသိရင်တမာတိကိုပြန်ကြည့်ရအောင်နော်။သိနေတဲ့တတိကိုပြန်ကြည့်လို့လည်းရတယ်။ငင်တက်မှုကိုလည်းပဲပြန်ကြည့်လို့ရတယ်နော်။သိနေတဲ့တတိကိုသိနေတယ်ပဲဓမ္မနုပ္ပန္နဖြစ်တယ်။ငင်တက်မှုကိုသိနေတယ်ပဲဓမ္မနုပ္ပန္နဖြစ်သွားတယ်နော်။ဒါစိတ်ကိုသိနေခြင်းကနေစိတ်ရဲ့အတွင်းမှာရှိတဲ့အခြေအနေကိုသိရတာနော်။ဒါစိတ်ခက်တဲ့သူမခင်ပါနဲ့။စိတ်ရွယ်လို့လည်းမသိလို့ပါဘူးနော်။စိတ်ရဲ့အလေးချိန်လိုက်တာများလာရင်အခြေအနေကိုမြင်လာတာပါပဲနော်။အဲ့လိုသိနေတဲ့တခါတလေဖြစ်ပေါ်လာတဲ့ဒုတိယနာတရားတွေကိုရှင်းရတယ်သိချင်းတာကိုတွေ့ရတယ်ဖြစ်လာတာကိုသိချင်းကြည့်တယ်မရှိတာကိုသိချင်းကြည့်တယ် တိကလည်းပြတ်ကျသွားတယ်တိလိုက်ကျောက်သွားရင်တိလိုက်ကျောက်သွားရင်အဲ့လိုမြင်လာတဲ့ခါမှာမမြင်ဘူးဆိုတော့သိရတော့ဆိုတော့ရုပ်ကဖြစ်ဖြစ်ဝေဒနာကဖြစ်ဖြစ်စိတ်ကဖြစ်ဖြစ်ပြစ္ဆုတ်ပံတဲ့အောင်ကြည့်လိုက်တော့ပြောက်သွားတာဆိုတော့မမြင်ဘူးဆိုတော့သိချာမြင်တော့သိပြီးတော့မြင်ကကြမ်းလို့ဖြစ်လိုက်တော့မမြင်ဘူးဆိုတာသိတဲ့ဉာဏ်ကပြန်ကြည့်ရတာမမြင်ဘူးဆိုတာကိုသိတဲ့ဉာဏ်ဖြစ်လာဉာဏ်ကိုပြန်ဝိပဿနာကြည့်ရတာနော်ဒါလေးကိုကြမ်းနေမှာသိလို့ဆိုတော့ရေရှည်အားထုတ်တဲ့လူတွေကပုံပြတ်တူထားတယ်ဒီမှာအားထုတ်ကြလို့ဒီမှာတော့ကြည့်လို့မနေပါဘူးအဲ့တော့အနိစ္စကိုမြင်လိုက်တဲ့ခါမှာအဲ့ဒီအနိစ္စကိုရှင်းနေတာကိုသိတဲ့ဉာဏ်ကိုပြန်ကြည့်လိုက်ပါအနိစ္စဉာဏ်ကိုပြန်ပြီးတော့ဝိပဿနာကြည့်ရတယ်ပြန်ရှင်းရင်ဘာဖြစ်မလဲအဲ့ဒီဉာဏ်ဒီကနေအနိစ္စဖြစ်သွားအဲ့တော့ငါသိရတဲ့မာနပတ္တသိတော့ဘူးနော်သိရဒီဖြစ်နေတဘာဝတရားဆိုတော့ဉာဏ်မှာပို့ပြီးတော့ရှင်းလာနော်ဒါမနုပတ္တာမြင်နေလို့ဒီအနတ္တပုံပြီးတော့ရှင်းထုတ်တူပဲတခါတလေသူ့ဘောကိုသူ့တောင်းတဲ့သဘောတွေပါလားဘောတရားတွေကသူ့အကြောင်းနဲ့သူဖြစ်ကြပါလားပြီးအဲ့လိုကြည့်တဲ့ကံမှာအဲ့ဒီသိရတဲ့စိတ်ကိုပြန်ကြည့်ရမယ်ဒါဟာအနတ္တဉာဏ်ပဲဒါအနတ္တဉာဏ်ကိုပြန်ပြီးတော့ဥပဒ္ဒါပြန်ရှင်းရတယ်ထုတ်တူပဲတခါတလေဟောဒီအာယုန်ကဒလစက်ကြီးဖြစ်နေတာမသိကျင်ပါဘူးဆိုလေမရနိုင်ပါလားနော်အတန်တကူကိုကြားနေတယ်မကြားဘူးမဟုတ်ဘူးလို့မရနိုင်ဘူးနော်ဒီကြားတာကိုကြားစိတ်တွေကဖြစ်ဖြစ်နေကြားရင်ကြားရင်ကြားစိတ်တွေဖြစ်အတန်ကိုသိတဲ့စိတ်ကဖြစ်ဖြစ်နေဒီအတန်ကိုသိတဲ့စိတ်ကိုခလုတ်လေးချင်းသိထားနေလိုက်တာနော်မသိကျင်တော့ဘူးကြားကျင်တော့တခါလေလို့ကြီးကြီးလို့ဒီအတန်ကိုပြီးတော့မျက်စိကတော်တော်ကောင်းနေတယ်မမြင်ရင်သိထားလို့ရတယ်နားကတော့ခက်ပါလားနော်မကြားရင်ဘယ်လိုမှသိလို့မရသိချင်မှအဲ့လိုဖြစ်တယ်နော်ဖြစ်တဲ့ခါမှာတခါလေလက်ဒေါမနတာပါတော့တယ်ဒီတိုင်းကကြည့်လိုက်တာနောက်ကြည့်ပြီးများရင်ငါတရားတို့ကိုကောင်းတော့အဲ့လိုကျွေးနေရင်အဲ့ဒီအကျိုးရဲ့အကုန်လုံးကိုရှုပါသိပါနော်ပြီးရင်အဲ့ဒီမပြားခြင်းလည်းမရနိုင်ဘူးအကြောင်းရှိရင်ကြားစိတ်ကဖြစ်နေတယ်ဆိုတာကိုသိသတိထားပါကြည့်လို့ကြားစိတ်ကသူ့ဟာနဲ့သူဖြစ်တယ်ဘယ်သူမှလောက်တာမဟုတ်ဘူးနော်မလောက်ခြင်းမနဲ့လည်းမရဘူးမပြားခြင်းဆိုလို့မရဘူးနော်လုံးနေတဲ့နော်နေစီထုံးမထားတဲ့သတိလက်ကတူမဟုတ်ဘူးနော်ဘုရားရဲ့ကျမှာသတိပြုနေတာကကြောက်ကြမှာပဲအတန်ကြည့်ကြတော့ဆိုတော့သတိမထားလဲကြားတာပါပဲ။ဘာလို့လဲဆိုတော့သတိချန်လုံးဝကြည့်တော့အဲ့လိုမကြားခြင်းလို့လည်းမရနိုင်တဲ့ကြားစိတ်ဖြစ်နေတာကိုကြည့်ပြီးတော့ဘယ်လိုမှတားလို့ရှိလို့မရဘူး။တခါလေကကြားနေရတာကဒုက္ခပါလား။ဘယ်လိုမြင်လာတယ်နော်။ဒါတားလို့ရှိလို့မရဖြစ်ရရှိလို့ဖြစ်တယ်ဆိုတာကအနတ္တကိုမြင်ပြီးတော့ကြားနေရခြင်းဒီကနေသိဒုက္ခပါလား။သိလားနော်။ဒီကရက်အဲ့ဒုက္ခကိုမြင်တဲ့ပုံကပြန်ကြည့်ရတယ်။ဒုက္ခကိုမြင်နေဉာဏ်ဖြစ်တယ်။ဉာဏ်ဖြစ်လာတာနော်။ငါဖြစ်လာတာမဟုတ်ငါကြည့်တာမဟုတ်။ဉာဏ်ဆိုတဲ့သဘောတစ်ခုဟာဖြစ်ပေါ်လာတယ်။ငါကြည့်တာမဟုတ်တော့ဒုက္ခနော်။ငါကြည့်တယ်ငါမြင်တယ်လို့အမှတ်တကျခံတတ်တယ်။ဉာဏ်ကိုပြန်ကြည့်လို့ရှိရင်ဉာဏ်ကဉာဏ်ငါပိုင်ဆိုင်တဲ့အရာမဟုတ်ဘူး။ငါပိုင်ကြည့်စီးမဟုတ်ဘူး။သူ့အပိုင်ရထားတော့တင်းထားလို့မရဘူး။နောက်တစ်ခါပြန်ဆိုင်တဲ့ခါမှာအဲ့လိုချင်းချင်းမနေတဲ့ကံမျိုးရှိတယ်။ဟောအရင်ကတော့တော်တော်ရှိမှလို့ကြောင်းတယ်နော်။အဲ့လိုတစ်ခုပေါ်လာတဲ့တက်ခင်းနေပြီလား။ဒီကောင်တစ်ခါလဲပြတ်သွားတာပဲ။အဲ့ဒီအရင်ကသိရတဲ့စိတ်ကတခါရှိမှပြီးသားဖြစ်တယ်။အဲ့ဒီရှိမှတဲ့စိတ်ကတခါပြန်ပြီးတော့လည်းရှိမှပြီးသားဖြစ်တယ်။သူ့အတူအစဉ်ချင်းတက်ခင်းဖြစ်သွားလိုက်တာ။တောင်းလိုက်တာ၊ချင်းလိုက်တာ၊ပြောလိုက်တာ။အခုတော့ဘယ်လိုမဖြစ်ပါလားနော်။စိတ်မကောင်းဖြစ်ရတယ်နော်။အဲ့တော့အရင်လိုကြည့်ကြည့်လိုက်တာဆိုတဲ့စိတ်ကလည်းပေါ်တတ်တယ်နော်။အဲ့လိုပေါ်တာကအဲ့ဒီစိတ်တွေအဲ့ဒီအတွေးတွေအကုန်လုံးကိုမိအောင်ကြံပြပါအဲ့ဒါမကြည့်နိုင်တရားဆက်တယ်လို့အစမပြေတော့ဘယ်လောက်ကြိုးစားကြိုးစားအစမပြေတော့ဟောအရင်လိုဖြစ်တဲ့စိတ်တွေပေါ်နေအရင်လိုရှင်းရှင်းလေးနေနေအရင်လိုမမြင်ရလို့ကိုယ့်ကိုယ်ကိုအားမလို့အားမရဖြစ်နေတယ်အဲ့ဒီအားမလို့အားမရဖြစ်တဲ့စိတ်ကမမြင်တတ်ဘူးမရွတ်ဘူးမလုံးကောင်းမလုံးကောင်းလို့ဒုက္ခပါပဲငါပါငါနေလည်းမကြည့်ဘူးမတော်မင်းကောင်းမကြည့်တော့ရှောက်ကောင်းမကြည့်ဘူးအတူညာရင်တော့လိုက်အဲ့လိုက်တဲ့အတွေးတွေကိုရတဲ့လောက်မိအောင်လိုက်ကြည့်ပါကြည့်နေရင်ဗာပြောမယ်ဆိုတော့ဘာမှဖြစ်အောင်လုပ်တော့ဘူးသူဖြစ်တဲ့အချိန်မှာဖြစ်လိမ့်မယ်နော်ရုံးရုံးလေးအစကနေပြန်ပြီးတော့စိတ်ထုတ်ပါတဲ့အောင်ပြီးတော့ပြီးတော့အထုတ်တော့ဆက်ပြောင်းနေတော့မင်းတို့ကစိတ်ကိုရှော့ချလိုက်အဲ့လိုစိတ်ကိုရှော့လို့ရသွားရင်ဘုရားတရားတော်ပို့ပြီးတော့သင်ပြပါပြီဟမ်နောက်တစ်ခါသူအကြောင်းမြင်တဲ့ကအဲ့လိုရှင်းရှင်းလင်းလင်းဒီလိုမျိုးတက်တာပြန်မြင်ဟုတ်ပါလေဟုတ်ကဲ့ဒီကမှာမင်းလည်းမပြောနိုင်ဘူးသို့တော့အနောက်ရှေ့နေတဲ့နေရာမှာတက်တိုက်ကြာကြာလို့မြင်တဲ့လူကတော့ ပို့ပြီးတော့ရှင်းနေတဲ့အပြည့်အမြင်ဉာဏ်ဖြစ်တာပါပဲ။အဲ့တော့အဲ့လိုတရားထုတ်တဲ့ကောင်ကတခင်းချင်းနဲ့စိတ်ကိုဦးစားပေးဖို့ကြည့်ဖို့စိတ်ရဲ့အကျိုးမှရှိတဲ့အခြေအနေကိုမြင်အောင်ကြည့်ပေးဖို့လိုတယ်။အဲ့လိုကြည့်လိုက်ဝိပဿနာအတိတ်အားကောင်းဘလောဝိပဿနာလို့ပြောလို့ရတယ်နော်။အဲ့တော့ဝိပဿနာဉာဏ်ကိုဝိပဿနာပြန်ရှုလို့ရှိရင်အဲ့ဒါပฏิဝိပဿနာလို့လည်းခေါ်တယ်။တဖန်ပြန်ရေးဝိပဿနာရှုရင်းလို့ပြောပေါ့နော်။ယုတ်ရဏလည်းအောင်ရှုတယ်၊သူ့ကိုသိတဲ့သူ့ကိုရှုတယ်။နော်သူ့ကိုမြင်နေတဲ့ဉာဏ်ကိုပါပြန်ရှု။ You cannot buy happiness with all the money in the world. နော်ရသောအချက်ကြီးတွေကသက်ဆိုင်ရှင်ဖက်လာလို့ချင်းပြောင်းမယ်လို့ဆိုနော်အဲ့ဒီခြံတော့ကိုလိုက်ပြီးတော့တစ်ခါလေလှုပ်လိုက်ကြတာသူတို့လည်းသက်ဆိုင်တော့ချမ်းသာနေကြပါပြီဒီဖုံးဖုံးနဲ့ကြည့်ရဲ့မိစေတပည့်တွေကတော်တော်ကြီးကိုမမကြီးမှာတော့မင်းနဲ့ပင်နေတယ်လို့ပြောလို့တော့ရပြီလို့ဆိုနော်ဒါပေမဲ့သူချမ်းသာသလားဆိုတော့မချမ်းသာဘူးနော်ခင်ဗျားတို့သူတို့ပြောပါတယ်တတိယဆိုတော့ကြာနေတာမလုပ်ဘူးလေလို့တစ်ခါလေပြန်ပြောမိပါတယ်နော်အဲ့တော့ဒါလူတစ်ပါးပါနော်လူကဥပင်ရည်ဖြစ်နေလုတ်တယ်လုတ်တယ်အရင်ချင်းတွေကိုဖောက်အောင်ကြိုးစားတယ်ဒီချင်းထွက်လာပြီနော်လက်တစ်ခုလုတ်ကြည့်တယ်အစင်းကြီးဖြည့်ကြည့်ရတယ်အစင်းကြီးနောက်ထပ်ဖြည့်ကြည့်တယ်အစင်းကြီးလည်းရတယ်ဘာလို့လဲဆိုတော့ဖတ်ချက်ဖြည့်ရရလေဖြည့်ရရလေဒီဖြည့်သွားတယ်နော်ကြာတော့အလုတ်ကလူကိုနိုင်သွားတယ်လူကအလုတ်ကိုနိုင်တော့နားကျင်အားကျင်မရှိတော့ဘူးနော်အလုတ်ကိုပြန်ရှော့ဖို့ကြာကြောက်လဲတော်တော်ကိုမလွယ်တာသိရတယ်နော်ဘုရားကြီးကိုတောင်းမထားလိုက်ဘူး။ဒါကျလို့ဆင်းရပါလေ။နည်းနည်းတော့ချော့တယ်။ဘာကြောင့်လဲဆိုတော့တာသမီးရဲ့နဲ့ပြောဆိုရှင်ခင်ပြောရအချိန်လုံးဝမပြီးနိုင်ဘူး။တာသမီးမှအများကြီးခိုက်ခိုက်သွားပြီ၊မျက်နှာသွားပြီ၊လက်ရင်းသွားပြီ။အဲ့တော့သာဝန်ကြီးတဲ့ရှားဖို့ပြုလို့လိုပါလေ။ဒါပေမဲ့စိတ်လုံခဲသွားရင်တော့ကောင်းဘူး။ဘဝမှာ balance ဖြစ်သွားလိမ့်မယ်နော်။ The greatest of all illusion is to think thatanything could ever satisfy us. Loka ma, jima zo, athen nye ma mu yi tukushi, era ba le zo, zon tukhu do aya ha, nao jina mu tu le ne, lu chen ni la. Yisi ya jina mu tu le ne, badu ne e nong biya jina mu ya le ne. Era, jima zo athen ma mu. It is this illusion that makes things seem intolerable. Hello.အခုကကိုယ်ကျင်းနမှုပြလိုက်မယ်လို့ထင်တော့ရအောင်ကြားရတဲ့ခါကျင်းရသွားလားဆိုတော့မကျင်းရဘူးနော်မကျင်းတဲ့ခါဘာလုပ်လဲဆိုတော့နောက်တစ်ခုထပ်ကြာနောက်တစ်ခုလိုက်ကျင်းရမလားလို့ဟင်းပင်ပင်နဲ့နေရင်ကျင်းရမလားမကျင်းရဘူးမကျင်းရဘူးမကျက်ကောင်းတဲ့ကိစ္စကဒီထက်ကြီးရဲ့ကိစ္စတားနေကြည့်ရကျင်းရပြီလားမကျင်းရဘူးကျင်းရချင်းဒီထက်ကောင်းတဲ့ကားတစ်စီးပဲတော့မဟုတ်နှစ်ခုလုံးကြည့်ဘူးနော်ဒီတစ်ခုကကျင်းရမှုမရလို့ဟောလောကမှာကျင်းရမှုဆိုတာတကယ်တော့မရနိုင်ပါလားလို့မသိဘူးနော်နောက်တစ်ခုရရင်ကျင်းရမယ်လို့ဆိုအပြီးမှာကအရှင်မမှုလေအဲ့လိုအရှင်မမှုကြောင့်လည်းပဲလက်ရှိခုမှရှိနေတာနဲ့ဘယ်တော့မှစိတ်မချမ်းသာဘူး And it is one of the most difficult things to overcome အဲ့ဒါကိုလုံရောက်နိုင်မှုကလည်းပဲအခက်ခဲဆုံးအရာဖြစ်ပါတယ်ဟုတ် Money and power are not the only criteria ဒီလိုတာနဲ့ငွေနဲ့ญาติอานาสุราဟောကိုတိုက်တာကြီးရတယ်တခုတည်းတော့တိုက်တာကြီးမဟုတ်ပါဘူး The ultimate criterion is peace of mind တကယ်တိုက်တာတင်တာတော့စိတ်ရဲ့ငြိမ်းချမ်းမှုအဲဒီငြိမ်းချမ်းမှုဆိုတာမှလည်းဝိပဿနာဉာဏ်ဉာဏ်ပုံနဲ့ရတဲ့ငြိမ်းချမ်းမှုကအမြင့်ဆုံးငြိမ်းချမ်းမှုဖြစ်ပါတယ်ကျန်တဲ့ငြိမ်းချမ်းမှုကတော့ငြိမ်းငြိမ်းဘူးThere is no true success without peace of mind. ဆင်းရဲငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုကမရှိပါဘူး။အခုဒီမှာကြည့်တဲ့ဒါရိုက်တွေမိုက်တွေပြောမှသိတော့ကိုယ်အတိုင်းကြံတဲ့ကိုအထက်လျောက်အောင်မြင်နေတဲ့သူတွေအောင်မြင်ခဲ့တဲ့သူတွေလို့ပြောရရတယ်နော်။အဲ့တော့အောင်မြင်နေတဲ့သူတွေလည်းပြောလို့ရတယ်နော်။အောင်မြင်ခဲ့တဲ့သူတွေပြောလို့ရတယ်။ဒါဖြစ်လို့ဆိုတော့တချို့အောင်မြင်မှုတွေကအတိတ်မှာကျင်းနေဖြစ်မရှိတော့ပြီးသွားပြီနော်။အဲ့တော့ဒါပေမဲ့စိတ်ရဲ့ငြိမ်းချမ်းမှုမပါပဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိဘူးလို့သဘောပေါက်ဖို့ဒီလိုမျိုးကြည့်ပါလိမ့်မယ်။ A successful man possesses great spiritual understanding. အောင်မြင်တဲ့သူဟာအမှန်တန်ကြီးကျယ်မြင့်မြတ်တဲ့ great ကကြီးကျယ်တာလို့လည်းအဲ့ဒါကိုမြင်ရတယ်။မြင့်မြတ်တယ်လို့လည်းပြောရတယ်နော်။ဘာလို့လဲဆိုတော့မဟာသရတိကနေဒီလိုပဲ။မဟာသရကြီးကျယ်တော်မြင့်မြတ်တော်ဆိုတော့ဒီကနေခုဆက်တယ်နော်။အဲ့တော့အောင်မြင်တဲ့သူမှာကြီးကျယ်တဲ့မြင့်မြတ်တဲ့စိတ်ချုပ်နံတရားပိုင်းဆိုင်တာ understanding အသိအမြင်ရှိတယ်နော်။အဲ့တော့မြင့်မြတ်တဲ့သဘောထားမြင့်မြတ်တဲ့မှန်ကန်တဲ့အသိဉာဏ်သူမှာရှိတယ်ဒါပြည့်စုံတာရှိုံနဲ့တကယ်အမြင်နဲ့ဒီလိုမပြောနိုင်ဘူး။လေးနဲ့တဲ့မှန်ကန်တဲ့အတုမြင်မြင့်တဲ့စိတ်နဲ့သဘောထားပါရှိမှတကယ်အမြင်နဲ့ဒီလိုပြောလိုက်ရမယ်။နော်။အဲ့တော့ဘဝအစပိုင်းမှာတော့စာဝတ်နေလူမှုရေးနဲ့ပတ်သက်ပြီးတော့အမြင်မှုတွေကိုကြာကြာညောင်းကြ။နော်။အဲ့ဒီအသက်35 40ကျော်ဘယ်သူ့ရောက်သွားပြီဆိုတော့တကယ်အတုမြင်လေးနဲ့ဘူး။နော်။ရင့်ကျက်ဘူး။သဘောထားတွေမြင့်မြတ်မှုဘက်ကိုဦးတည်ပြီးတော့တွားရမယ်။အဲ့လိုမတွားရင်အဲ့ဒီငယ်တုန်းကအောင်မြင်မှုတွေကပြန်ကျသွားမှာပဲ။နော်။အတက်ကြီးတွေလေသုံးယူမှုတက်ကိုသွားနေတယ်ပဲ။ downhill ကိုသွားရတာနော်။ငါ့ရဲ့ကြောက်ကြည့်ရင်တော့အဆင်းလာမှုသွားနေ။နော်။တစ်ချိန်ကျရင်စူးစောင်းထားလို့အများကြီးတော့ရှိနေပြုံးမှာနော်။တစ်ချက်စူးစောင်းထားကြလို့စားကြည့်ရင်းစက်တော့စားနေတော့ရှိတဲ့လူတွေတွေ့ရပါတယ်နော်။သူတော့ဘယ်လိုပဲတွေ့ရချင်ဟာအတက်ကြီးသွားတဲ့ခါမှာစိတ်ထမမြင့်မြတ်မှုအတက်ညာရဲ့လေးမြတ်မှုမရှိတဲ့တောင်စိတ်ခံတာမရဘူး။အင်မတန်ခံတာဆိုတော့ depression နဲ့လူအများကြီးရှိပါတယ်။နော်။ The happiest man is he who brings forth the highest and the best in him. အပြောရှင်ဆုံးလူကဘယ်လိုလဲဆိုတော့ကိုယ်မှာရှိတဲ့အကောင်းဆုံးကိုအမြင့်အမားဆုံးဆက်ပေါ်လာအောင်လုပ်နေနေဖြစ်တယ်။နော်။အကောင်းဆုံးဆိုတာတရားနဲ့ပတ်သက်ပြီးပါရမီလက်ခံပါတယ်နော်လူတိုင်းမှာအမှန်ကိုသိကြတဲ့သူလည်းရှိတယ်သိနေတဲ့သွားနေတတ်တဲ့သူလည်းရှိတယ်နော်လူတိုင်းကပါရမီရှိနေပါပဲအဲကိုယ်ပါမီကိုပြုတော့ရင့်ကျက်လာအောင်သူ့ကျက်လာအောင်လုပ်နေတဲ့သူနော်တရားကိုတကယ်အပြည့်အဝရင့်ကျက်အောင်မြင့်မြတ်အောင်အစ်မြအောင်အားထုတ်နေတဲ့သူဟာကိုယ်ပြည့်အသိခံတာလို့ဖြစ်မယ်နော်အဲ့တော့လောကီပြီးပွားရေးတွေလည်းပဲမြင့်မြတ်တဲ့သဘောထားရင်ဆက်ပြီးတော့လုပ်ကြပါဦးမလုပ်လို့မဖြစ်ဘူးကိုယ်ခန္ဓာကိုယ်စားဝင်နေဒီအပိမှာဟုတ်ပါဘူးနော်။တော့အဲ့လိုသာဝတ်နေရေးအတွက်ကလည်းလုံရင်းကနေမြင့်မြတ်တဲ့အဋ္ဌဉာဏ်ရဖို့လုပ်နေပါဘူးနော်။ကိုယ်သိနေပြီ။ကိုယ်ဥစ္စာနေဖြစ်မှာ။ပြောကျင်လာတော့ဉာဏ်ကြံပြီ။နော်။ပြောကျင်လာရင်လေးပုံတစ်ပုံလောက်ပဲပြောဖို့ရှိနေတာ။ဆိုတော့လေနောင်တွေးရတာနော်။အစီအစဉ်ရတာစဉ်းစားကြရသေးလို့ပြောပြပါဦးမယ်ပြောချင်ပါတယ်ဒီဘုံဘုံအနေနဲ့အများကိုပေးနိုင်တာဒီတစ်ခုပဲရှိပါတယ်ပေးနိုင်တာကိုများများပေးချင်ပါတ